Welcome to the Voice of America in Burmese.
Mingla mne khe ma shin. Washington myo raw VOA American tan ga ni 2016 khu ni May 13 ye taw ja ni ne ne khe season rwe ko Myanmar sano chain mne 6 nai ga ni 9 nai thi line to meter 24 32 ne 40 ro ga ni dai yai thau lwin twa ma ba shin.ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမနန္နာချမ်းပါဒီမနက်ခင်းသတင်းတွေကိုကိုရဲကောင်နဲ့အတူပြပြသွားပါမယ်ရှင်အချင်းပြတ်ချစားမှုတိုက်ဖျက်ရေးနိုင်ငံတကာညီလာခံဟာဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတို့ရဲ့ကိုယ်ပိုင်မူဝါဒတွေကိုပြန်လည်သုံးသပ်ရမယ့်အချိန်ဖြစ်ခဲ့ပါတယ်ယာရူကရန်နာခံလိုက်ရတဲ့ဘရာဇီးသမ္မတကသူမအပေါ်တင်ထားတဲ့ဆွဲချက်တွေကိုပြန်လည်တိုက်ပွဲဝင်သွားမယ်လို့ပြောဆိုလိုက်ပါတယ်ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုမနက်မှကြားကြရမှာဖြစ်ပါတယ်ရှင်
ကောင်းပါပြီမနေ့နေ့မနေ့ကတော့အမေရိကန်နိုင်ငံသားရေးဌာနရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာ Burma Rohingya ဆိုတဲ့အသုံးနှုန်းတွေနဲ့ပတ်သက်လို့အမေရိကန်အစိုးရသဘောထားကိုဘယ်လိုပြောဆိုသွားပါသလဲ
It is in the United States supports the ability of all groups to self-identify if members of a population identify as Rohingya
ဒါကတော့ပြောခွင့်ရအမျိုးသမီးကသတင်းတောက်တွေကိုပြောပြသွားတာပါအပြည့်အစုံကိုတော့သတင်းစီစဉ်အပြီးမှနာဆင်ရဖို့ရှိပါတယ်အဲ့ဒီနောက်ရှမ်းပြည်နယ်ရက်ဆောင်မြို့မှာ NLD ကိုယ်စားလှယ်လောင်းကိုအနိုင်ရကြောင်းရွေးကောက်ပွဲကော်မရှင်ကအဆုံးဖြတ်ပေးလိုက်တဲ့သတင်းကိုလည်းနာဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့ပနားမဆင်းမှာပါတဲ့မြန်မာလုပ်ငန်းရှင်တွေကိုဥပဒေနဲ့အညီစစ်ဆေးသင့်မသင့်စတဲ့အကြောင်းအရာတွေကိုလည်းတင်ပြပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမနန္ဒချမ်းနဲ့ကိုရဲကောင်တို့ကပြောပြပါအောင်ရှင
်ကြာသပတေးနေ့ကလန်ဒန်မှာကျင်းပတဲ့အချင်းပြတ်ချစားမှုတိုက်ဖျက်ရေးနိုင်ငံတကာညီလာခံဟာဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတို့အနေနဲ့သူတို့ရဲ့ကိုယ်ပိုင်မူဝါဒတွေဖွံ့ဖြိုးဆဲတိုင်းပြည်တွေကဖောက်ပြန်တဲ့နိုင်ငံရေးသမားတွေခိုးဝှက်ထားတဲ့ဒေါ်လာတန်းထောင်ပေါင်းများစွာကိုဖုံးကွယ်ရမှာပတ်သက်နေတဲ့အခန်းကဏ္ဍတွေကိုပြန်လည်သုံးသပ်ရမယ့်အချိန်ဖြစ်ခဲ့ပါတယ်။ထိပ်သီးညီလာခံမှာတော့အာဖရိကတိုက်ကစစ်ဗိုလ်ချုပ်ကြီးတွေအုပ်ချုပ်သူတွေနဲ့ဖောက်ပြန်တဲ့အာဏာရှင်တွေပေါ်ပြစ်တင်မဲ့စာတိုင်းပြည်တွေရဲ့ကြွယ်ဝမှုတွေကိုခိုးဝှက်ပြီးရရှိထားတာတွေအပေါ်မှာအကျိုးအမြတ်ခံစားနေကြတဲ့ဗန်လုပ်ငန်းတွေအင်ချမ်းမြေပွဲစားတွေရှိရာချမ်းသာတဲ့တိုင်းပြည်တွေကိုပို့ပြီးတော့အာရုံစိုက်ခဲ့ကြတာဖြစ်ပါတယ်။ခိုးဝှက်ထားတဲ့ဒေါ်လာတန်ထောင်ပေါင်းများစွာကိုမဖွင့်ပြိုးတဲ့ရဲဒေသတွေမှာပညာရေးနဲ့လန္ဒါဆောက်လုပ်ဖို့လိုနေရာမျိုးမှာအသုံးပြုနိုင်ပေမဲ့အမေရိကန်ပါဝင်နိုင်ငံတကာဘဏ်တွေမှာတိတ်တဆိတ်သိမ်းဆဲထားကြတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုခဲ့ပါတယ်
။ We are fighting a battle, all of us. For our states, for our countries, for our nation state.
ကျွန်တော်တို့ဟာတိုက်ပွဲတစ်ပွဲဆင်နွှဲနေရတာပါကျွန်တော်တို့အားလုံးကိုမြေကိုရေကိုတိုင်းပြည်အတွက်တိုက်ပွဲဝင်နေရတာပါကျွန်တော်တို့တိုက်နေတဲ့အစွန်းရောက်တွေလိုပဲအဂတိလိုက်စားမှုဟာလည်းတိုင်းပြည်ကိုဖျက်ဆီးနေတဲ့ရန်သူဖြစ်ပါတယ်လို့ဝန်ကြီးကယ်ရီကပြောဆိုခဲ့တာဖြစ်ပါတယ်တရက်တာထိပ်သီးညီလာခံကိုတော့အာဖဂန်နစ္စတန်ကိုလံဘီယာနိုင်ဂျီးရီးယားအပါအဝင်နိုင်ငံတော်တော်များများလည်းပါဝင်တက်ရောက်ခဲ့ကြပါတယ်
ရာဒူကနေရန်နာခံလိုက်ရတဲ့ဘရာဇီးသမ္မတဒယ်မာရူဆော့ဖ်ဟာသူမပေါ်တင်ထားတဲ့ဆွဲချက်တွေကိုပြန်လည်တိုက်ပွဲဝင်သွားဖို့တန်နိထန်ချထားတယ်လို့ပြောလိုက်ပါတယ်။သမ္မတဒယ်မာရူဆော့ဖ်ကိုဗန်နာယီဥပဒေလေးချိုးဖောက်ခဲ့တယ်ဆိုတဲ့ဆက်ဆဲချက်တွေအတွက်တရားရုံးတင်စစ်ဆေးမဲ့အဆိုကိုအထက်လွှတ်တော်မှမနေ့ကမဲခွဲဆုံးဖြတ်အတည်ပြုလိုက်ပြီးသူမဟာရာဒူကနေယာယီဖယ်ရှားခံလိုက်ရတာပါ။သမ္မတဒယ်မာရူဆော့ဖ်ဟာသမ္မတအင်တော်မှာငိုကြွေးနေတဲ့အစိုးရဝန်ကြီးတွေနဲ့အတူသူမအတွက်နောက်ဆုံးဖြစ်နိုင်တဲ့သမ္မတမိန့်ခွန်းကိုပြောကြားခဲ့ရမှာသူမနေနဲ့ဘာမှမှားယွင်းလုဆောင်ထားတာမရှိဘူးလို့ခုခံပြောကြားခဲ့ပြီးသူမကိုရာဒူကဖြုတ်ချလိုက်တာဟာအာနာသိမ့်မှုကြိုးပမ်းမှုလို့ယုံကြည်တဲ့အကြောင်းလည်းပြောခဲ့ပါဗါတယ်။အဲ့ဒီနောက်အသက်68နှစ်အရွယ်လက်ဝဲဝါဒီသမရဟာသူမကိုထောက်ခံသူတွေကိုယာယီနှုတ်ဆက်တဲ့အနေနဲ့လက်ဝဲရန်ပြသပြီးအိမ်တော်ထဲကိုပြန်လည်ဝင်ရောက်သွားခဲ့ပါဗါတယ်။သူမအနေနဲ့တရားရင်ဆိုင်နေရစဉ်အတွင်းနန်းတော်တိခမခမအိမ်တော်ထဲမှာဆက်လက်နေထိုင်ခွင့်ရမှာဖြစ်ပါတယ်။ရခင်ကရူဆော့ရဲ့မဟာမိတ်အဖြစ်ကနေနိုင်ငံရေးရာရန်သူဖြစ်သွားတဲ့မီရှယ်တင်မာဟာသူမနေရာမှာယာယီသမ္မတအနေနဲ့တာဝန်ထမ်းဆောင်မှာဖြစ်ပါတယ်မီရှယ်တင်မာဟာလာမယ့်ဩဂုတ်လမှာနွေရာသီအိုလံပစ်ပြိုင်ပွဲကိုအင်ရှင်ဖြစ်လက်ခံကျင်းပခြင်းအမီရီယိုဒီဟနေရီယိုမြို့ရဲ့ညဉ့်ညမ်းနေတဲ့ရေမြောင်းစနစ်တွေကိုရှင်းလင်းပြီးဘရာဇီးနိုင်ငံရဲ့အဓိကပြဿနာတစ်ခုဖြစ်လာနေတဲ့ချင်းကားတစ်ဆင့်ကူးစက်တဲ့ဇီကာဗိုင်းရပ်စ်ပိုးပြဿနာကိုရင်ဆိုင်ဖြေရှင်းရမှာဖြစ်ပါတယ်
စစ်သွေးကြွအဖွဲ့ရဲ့ခြေစိုက်စခန်းတစ်ခုကိုဆိုမာလီအစိုးရတပ်တွေနဲ့အာဖရိကတပ်မကတပ်ဖွဲ့တွေကနှိမ်နင်းရမှာအကူအညီပေးရင်းအမေရိကန်တပ်ဖွဲ့တွေကအယ်ရှာဘက်စစ်သွေးကြွတွေကိုတိုက်ခိုက်ခဲ့ကြပါတယ် ဆိုမာလီနိုင်ငံရဲ့မြို့တော်မိုဂါဒီရှုရဲ့အနောက်ဘက်ကီလိုမီတာ40အကွာလောက်မှာတည်ရှိတဲ့ဆာဘစ်ရွာမှာကြာသပတေးနေ့ကတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပါတယ်။စစ်သွေးကြွတွေရဲ့စစ်ဆေးဂိတ်တစ်ခုကိုရှင်းလင်းဖို့စူးစမ်းစဉ်မှာယူဂန်ဒါနိုင်ငံကအာဖရိကတမကတပ်ဖွဲ့ဝင်တွေတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်အယ်ရှာဘတ်စစ်သွေးကြွတွေကိုအမေရိကန်တပ်ဖွဲ့တွေကခံစစ်အနေနဲ့ပစ်ခတ်ခဲ့တဲ့အကြောင်းအမေရိကန်ကာကွယ်ရေးအရာရှိတဦးက VOA ကိုပြောပါတယ်။အမေရိကန်ရဟတ်ယာဉ်တွေကဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တဲ့အတွက်အယ်ရှာဘတ်စစ်သွေးကြွအဖွဲ့ရဲ့စစ်ကား3စီးထိမှန်ပျက်စီးသွားတယ်လို့လည်းအမည်မဖော်လိုတဲ့ဆိုမာလီအစ်စ်မြေအရာရှိတဦးကဆိုပါတယ်။အမေရိကန်တပ်တွေဟာဆိုမာလီနိုင်ငံမှာရှိနေတဲ့အာဖရိကတပ်မကတပ်ဖွဲ့တွေကိုစစ်ရေးအကြံဉာဏ်နဲ့အကူအညီတွေတရားဝင်ပံ့ပိုးကူညီနေတာလည်းဖြစ်ပါတယ်။
Republican Party ကိုစားပြုသမ္မတလောင်းဖြစ်ဖို့တေချာသလောက်ဖြစ်နေတဲ့အင်ချမ်းမြေလုပ်ငန်းရှင်တထေဒေါ်နယ်ထရမ့်ဟာပါတီရဲ့လက်ရှိထိပ်တန်းရွေးကောက်ခံအမတ်တဦးဖြစ်တဲ့အောက်လွတ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်နဲ့ကြာသပတေးနေ့ကတွေ့ဆုံခဲ့ပြီးတဲ့နောက် Democratic Party ဘက်ကသမ္မတလောင်းဖြစ်လာနိုင်ခြေရှိတဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကိုအနိုင်ယူဖို့အတွက်တဖြည်းဖြည်းချင်းပူးပေါင်းသွားကြဖို့အတွက်ယုံကြည်မှုရှိကြောင်းထုတ်ပေါ်ပြောကြားခဲ့ပါတယ်။ထရမ့်ရဲ့မဲဆယ်စီယုံရေးလှုပ်ရှားမှုတွေကိုထောက်ခံပေးဖို့အဆင့်တင့်မဖြစ်သေးဘူးလို့ပြီးခဲ့တဲ့ပတ်ကပြောခဲ့တဲ့ Ryan ဟာ Trump ကိုပါတီကိုစားပြုသမ္မတလောင်းအဖြစ်အပြည့်အဝလက်မခံသေးပေမဲ့သူ့အနေနဲ့ Trump နဲ့ပူးပေါင်းသွားဖို့အလွန်မှအားတက်မိတယ်လို့တော့ထုတ်ပြန်ကြေညာခဲ့ပါတယ်။ Donald Trump ဟာ American ပြည်ထောင်စုမှာတရားမဝင်နေထိုင်တဲ့ရွှေ့ပြောင်းနေထိုင်သူ11တန်းကိုပြန်ပို့ဖို့နောက်ထပ်ထပ်မဝင်လာနိုင်အောင် Mexico နယ်စပ်တစ်လျှောက်တရိုင်းကာဖို့နဲ့ Muslim ဘာသာဝင်တွေ American ပြည်ထောင်စုထဲဝင်မလာနိုင်အောင်ယာယီပိတ်ပင်ထားဖို့အဆိုပြုချက်တွေကိုပြောကြားခဲ့ပြီးတဲ့နောက်ပြည်နယ်လိုက်ပြုလုပ်တဲ့ Republican Party တွင်ပနားမရွေးကောက်ပွဲတွေမှာမဲ11တန်းနီးပါးနိုင်ရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA ရဲ့တောက်ကြနေမနဲ့သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။တူရကီနိုင်ငံအစ္စတန်ဘူမြို့မှာခြားသာပရေးနေ့ကကားဘုံးပောက်ကွဲမှုကြောင့်စစ်သားနဲ့အရသာအနည်းဆုံး10ဦးဒဏ်ရာရရှိခဲ့ကြတယ်လို့တူရကီတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်။တူရကီစစ်သားတွေပုံမှန်ရုံးစင်းချိန်ဖြစ်တဲ့ဒေသစံတော်ချိန်ညနေ 9:00 နာရီလောက်မှာအစ္စတန်ဘူမြို့ရဲ့စံကတိရပ်ကွက်ကစစ်ခန်းတစ်ခုအနီးရပ်ထားတဲ့ကားတွေကနေပောက်ကွဲခဲ့တာဖြစ်ပါတယ်။ဗီဒီယိုတွေမှာတော့မိတော့တွေမိကိုလုံးမမဲတွေကားတွေကထွက်လာတာကိုတွေ့ခဲ့ရတယ်လို့ပောက်ကွဲမှုဖြစ်တဲ့နေရာမှာရဲနဲ့အရေးပေါ်ကယ်ဆယ်ရေးတွေကိုလည်းတွေ့ခဲ့ရပါတယ်။ဒီယာဘကီးယားမြို့မှာကားရဲကားတစ်စင်းအနီးကတ်ဒစ္စတန်အလုသမားပါတီ PKK တပုံတွေကကားပုံးခွဲတိုက်ခိုက်မှုကြောင့်လူ3ဦးသေဆုံးပြီးတော့ရဲတပ်ဖွဲ့ဝင်အနည်းဆုံး12ဦးအပါအဝင် 40 ကျော်ဒဏ်ရာရရှိခဲ့တဲ့တိုက်ခိုက်မှုအပြီးနှစ်ရက်အကြာမှာဖြစ်ပွားခဲ့တာဖြစ်ပါတယ်။အခုနောက်ဆုံးတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဘယ်သူကမှသူတို့လက်ချက်ဖြစ်တဲ့အကြောင်းပြောဆိုတာမရှိသေးပေမဲ့ဇူလိုင်လကစလို့ကတ်တပုံးတွေကနေရဲနဲ့စစ်တပ်ကိုပိတ်မှတ်ထားပြီးတော့တိုက်ခိုက်လာနေတာဖြစ်ပါတယ်။ဒီနှစ်ဖေဖော်ဝါရီလကလည်းအန်ကာရာမြို့မှာ PKK စစ်သွေးကြွတွေကစစ်သားတွေလိုက်ပါလာတဲ့ဘတ်စကာတစ်စင်းကိုပိတ်မှတ်ထားတိုက်ခိုက်ခဲ့တဲ့အတွက်စစ်သားအများစုအပါအဝင်လူ29ဦးသေဆုံးခဲ့ရပြီဖြစ်ပါတယ်။ဒါအပြင်မက်ရှလာတုံးကလည်းကတ်တဘုံတွေကသူတို့လက်ချက်လို့ပြောဆိုထားတဲ့အစ္စတန်ဘူမြို့ကပောက်ကွဲမှုတစ်ခုအတွင်းဖောက်ခွဲရေးသမား2ဦးအပါအဝင်လူ38ဦးသေဆုံးခဲ့တယ်လို့နောက်ထပ်အသေးခံဘုံးခွဲမှုတစ်ခုမှာလည်း5ဦးသေဆုံးပြီးတော့36ဦးထပ်မံဒဏ်ရာရရှိခဲ့ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာ1981ခုနှစ်ပါကစ္စတန်ကိုတွန်းလှန်တိုက်ခိုက်ပြီးလွတ်လပ်ရေးရခဲ့တဲ့စစ်ပွဲအတွင်းပြစ်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံထားတဲ့ဘင်္ဂလားဒေ့ရှ်အစ္စလာမ်နိုင်ငံရေးပါတီခေါင်းဆောင်ကိုပြီးခဲ့တဲ့ပုတ်တုံးကကွပ်မျက်လိုက်ပြီးတဲ့နောက်ပါကစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားတဲမာမှုတွေတိုးဝှလာပြီးသက်ဆိုင်ရာတန်အမတ်တွေကိုဆင့်ခေါ်ခဲ့ကြပါတယ်။ပါကစ္စတန်နိုင်ငံသားရေးဝန်ကြီးဌာနကထိတ်တန့်ဘင်္ဂလားဒေ့ရှ်တန်တမန်ကိုအစ္စလာမဘတ်မြို့ကိုဆင့်ခေါ်လိုက်ပြီးမော်တီယာရာမန်နေဇမီကိုကွပ်မျက်လိုက်တာကိုပြင်တင်ရှုံချဖို့တခဲနဲ့ထောက်ခံထားတဲ့ပါလီမန်ဆုံးဖြတ်ချက်ကိုပေးအပ်ခဲ့ပါတယ်။အဲ့နောက်မကြာခင်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကလည်းပါကစ္စတန်တန်တမန်ကိုဓာကာမြို့ကိုဆင့်ခေါ်လိုက်ပြီးပါကစ္စတန်ရဲ့ထုတ်ပြန်ချက်ပေါ်ပြင်းပြင်းထန်ထန်ကန့်ကွက်တဲ့အကြောင်းထုတ်ပေါ်ပြောကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အကြီးဆုံးအစ္စလာမစ်ပါတီဂျမတ်အီအစ္စလာမီကိုခေါင်းဆောင်တဲ့နေဇမီရဲ့တေဒံအယူခံတင်သွင်းမှုကိုတရားရုံးချုပ်ကပယ်ချလိုက်ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်သမ္မတရဲ့လူငင်းချမ်းသာကွင်ကိုလည်းမတောင်းခံခဲ့တဲ့အတွက်သူ့ကိုဗုဒ္ဓဟူးနေ့ကကြိုးပေးကွပ်မျက်လိုက်တာဖြစ်ပါတယ်
။အာဖဂန်တာလီဘန်ဆွန့်ရောက်တွေကိုပါကစ္စတန်မြို့ပေါ်မှာရေးယူကင်တွဲဖို့လက်တွန်နေတာဟာအကြမ်းဖက်လုပ်ရက်တွေကိုပဲလှည့်လာပြီးတော့အာဖဂန်ထောက်လန်းရေးကလည်းအားပေးမအောင်စိုးရိမ်လာကြောင်းဖြစ်တဲ့အကြောင်းအမည်မဖော်လိုတဲ့ပါကစ္စတန်အစိုးရအစ်မြေအရာရှိတဦးကပြောဆိုခဲ့ပါတယ်။ ပါကစ္စတန်မြေပေါ်မှာရှိနေတဲ့တာလီဘန်တပ်မှုတွေကိုပါကစ္စတန်ကစီးရဲအရာအေးအေးယူဆောင်ရွက်ဖို့ဒါမှမဟုတ်သူတို့ကိုဖမ်းဆီးပြီးတော့အာဖဂန်ဆိုရထံလွှဲပြောင်းပေးဖို့အတွက်အာဖဂန်သမ္မတရှရက်ဂါနီကမကြသေးခင်ကပဲတောင်းဆိုထားတာဖြစ်ပါတယ်2009ခုနှစ်ကဆွတ်နဲ့တောင်ပိုင်းဝါဇီရစ်စတန်ဒေသတွေမှာစစ်စင်ရေးတွေလှုပ်ဆောင်ခြင်းပါကစ္စတန်တာလီဘန်စစ်သွေးကြွအဖွဲ့ဝင်တွေကအာဖဂန်နိုင်ငံထဲမှာခိုလုံခဲ့ကြပြီးတော့အာဖဂန်ထောက်လန်းရေးရဲ့အကူအညီနဲ့အခြေစိုက်စခန်းတွေဖွင့်လှစ်ခဲ့တဲ့အကြောင်းပါကစ္စတန်ကအာဖဂန်ကိုမကြခဏတိုင်တန်းခဲ့ပူပါတယ်။မြောက်ဝါဇီရစ်စတန်ဒေသကလက်ရှိစစ်စင်ရေးတွေစတင်ခဲ့တဲ့2014ခုနှစ်မှာတော့လည်းနိုင်ငံကနေထွက်ပြေးသွားတဲ့စစ်သွေးကြွတွေကိုအာဖဂန်အစိုးရကဒုက္ခသည်ကတ်တွေထုတ်ပေးခဲ့ပူတယ်လို့ပါကစ္စတန်အရာရှိကပြောဆိုခဲ့ပါတယ်။
ဇီကာဗိုင်းရပ်စ်ပိုးပြန့်နှံ့မှုကိုတားဆီးဖို့ကြိုတင်ကာကွယ်တဲ့အနေနဲ့2016ခုနှစ်ရီယိုဒီဇနီရိုမြို့မှာကျင်းပမယ့်အိုလံပစ်ပြိုင်ပွဲကိုရွှေ့ဆိုင်းမှုဒါမှမဟုတ်နေရာရွှေ့ကျင်းပဖို့ဒါမှမဟုတ်နှစ်မျိုးစလုံးလုပ်ဖို့ပြည်သူ့ကျန်းမာရေးကြွမ်းကျင်သူတွေကတိုက်တွန်းလိုက်ပါတယ်။ဒီအပတ်ထုတ်ဝေတဲ့ Harvard Public Health Review စာဆောင်ကစောင်းမတဲ့ပုံမှာရီယိုမြို့ဟာဇီကာကြောင့်ထင်ထားရတဲ့ပိုးပြီးထိခိုက်မှုရှိနေတဲ့အတွက်စောစောပိုင်းကခန့်မှန်းထားတဲ့ဘေးကင်းလုံခြုံရေးလုံဆောင်ချက်တွေကလည်းမလုံလောက်တော့ဘူးလို့ကနေဒါပါမော့ခတအုပ်ကရေးသားထားပါတယ်။အော်တဝါတက္ကသိုလ်ကပါမော့ခအမီရာအတာရန်ကလာမယ့်နွေရာသီမှာအိုလံပစ်အားကစားပွဲတက်ရောက်ဖို့တကွာလုံးကလူတွေရောက်လာရင်ချင်းကနေကူးစက်တဲ့ဗိုင်းရပ်စ်ပိုးရဲ့ပြန့်နှံ့မှုဟာအရှိန်မြင့်တက်လာမယ်လို့ရေးသားလိုက်ပါတယ်။အပြည်ဆိုင်ရာအိုလံပစ်ကော်မတီတာဝန်ရှိသူတွေကတော့ဇီကာဗိုင်းရပ်စ်ပိုးပြန့်နှံ့တာကိုကာကွယ်ဖို့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့လှုပ်ဆောင်ချက်တွေပေါ်ယုံကြည်မှုရှိတယ်လို့ထုတ်ပြောခဲ့ကြပြီးအိုလံပစ်ပွဲတော်ကိုရွှေ့ပြောင်းကျင်းပဖို့ဆုံးဖြတ်ထားတာလည်းမရှိဘူးလို့ပြောခဲ့ကြပါတယ
်။ဒါကတော့နောက်ဆုံးရသတင်းတွေကိုမက်နနာ channel ကိုရဲကောင်တို့ကပြောပြသွားတာပါဆက်လက်တင်ဆက်မဲ့သတင်းလွှာမှာတော့အမေရိကန်နိုင်ငံသားရေးဌာနပုံမှန်သတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အကြောင်းဘာတွေပြောသွားသလဲဆိုတာကြားမှာပါ Burma Rohingya စတဲ့အသုံးနှုန်းတွေကိုအမေရိကန်အစိုးရကဘာကြောင့်သုံးနှုန်းခေါ်ဝေါ်ရတယ်ဆိုတာနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောကြားသွားပါတယ်မနေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းသတင်းထောက်တွေကဘာမာရိုဟင်ဂျာစတဲ့အသုံးနှုန်းတွေနဲ့ပတ်သက်လို့မေးမြန်းချိန်မှာအမေရိကန်အစိုးရရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးဖြေကြားခဲ့တာပါအသေးစိတ်ကိုမက်နနာချန်းကပြောပြမှာပါရှင
်သူရာဦးရွှေမန်းနဲ့အမေရိကန်သံမကြီးစကော့မာဆီယယ်တို့ဗုဒ္ဓဟူးနေ့ကတွေ့ဆုံစဉ်ဆွေးနွေးခဲ့ကြတဲ့ဒီအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့သူရာဦးရွှေမန်းရဲ့ Facebook မှာရေးသားဖော်ပြချက်တွေကိုမေလ12ရက်ကြာသပတေးနေ့ကအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနမှပြုလုပ်ခဲ့တဲ့ဒီပုံမှန်သတင်းစာရှင်းလင်းပွဲအတွင်းသတင်းတော့တွေကမေးခွန်းထုတ်ခဲ့ကြတာပါ။သူရာဦးရွှေမန်းကသူ့ရဲ့ Facebook စာမျက်နှာမှာမကြသေးခင်ကအမေရိကန်တန်ယုံရှိဆန္ဒပြမှုတွေဖြစ်ပေါ်ရတာဟာမြန်မာနိုင်ငံသားတွေလက်မခံနိုင်တဲ့စကားအသုံးနှုန်းပါဝင်ခြင်းကြောင့်ဖြစ်ပြီးတော့ဒီကိစ္စမျိုးကိုသတ်မှတ်ကြည့်အနေနဲ့သတိပြုရမယ့်အချက်ဖြစ်တဲ့အကြောင်းဒါမှပဲအမေရိကန်မြန်မာနှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးပုံမှုတိုးတက်ကောင်းမွန်မှာဖြစ်တယ်လို့တမ်မတ်ဂျီစကော့မာဆီယယ်ကိုပြောဆိုခဲ့ပါတယ်။တမ်မတ်ဂျီဘက်ကလည်းဒီလိုသုံးနှုန်းတာဟာအမေရိကန်အစိုးရရဲ့ရည်တည်ချက်ပေါ်ဆောင်ရွက်နေရတာဖြစ်တဲ့အကြောင်းနဲ့နောက်ဝမြန်မာနိုင်ငံသားတွေလက်မခံနိုင်တဲ့အသုံးနှုန်းတွေကိုသတိထားဆောင်ရွက်သွားမယ်အကြောင်းတွေပြန်လည်ပြောကြားခဲ့တယ်လို့ဖော်ပြထားတာပါ။ဒါနဲ့ပတ်သက်ပြီးတော့သတင်းတော့တွေကတမ်မတ်ဂျီစကော့မာဆီယယ်အနေနဲ့တကယ်ပဲအဲ့လိုပြန်လည်ပြောကြားခဲ့သလားလို့မေးမြန်းရမှာတော့ဒီအမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရသူအဲလစ်ဘတ်ထရူရိုက Facebook ကသတင်းကိုကိုယ်တိုင်မတွေ့ရတဲ့အတွက်မှတ်ချက်မပေးလို့ကြောင်းပြောကြားခဲ့ပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းနဲ့ပတ်သက်လို့တော့သတင်းတောက်တွေကိုရှင်းပြခဲ့ပါတယ
် The United States supports the ability of all groups to self-identify if members of a population
American Pyrong Su နေနဲ့တိုင်းပြည်တစ်ပြည်မှာနေထိုင်သူတွေကကိုယ့်ကိုယ်ကိုဘယ်သူဘယ်ဝါဖြစ်ကြောင်းရည်ညွှန်းပြောဆိုမှုတွေအားလုံးကိုအားပေးပါတယ်ရိုဟင်ဂျာလို့ကဲကန်ရှင်တွေကသူတို့ကိုသူတို့ခေါ်ရဲဆိုရင်လဲကျမတို့အနေနဲ့လေးစားရမှာပါဒီတိုင်းခေါ်ဝေါ်သုံးဆွရမှာလဲဖြစ်ပါတယ
်အမေရိကန်နိုင်ငံသားရဲ့ဌာနရဲ့အခုလိုဖြစ်ကြချက်အပေါ်သတင်းတောက်တွေကပြန်လဲမေးခွန်းထုတ်ကြရမှာအရင်မြန်မာအစိုးရလက်ထက်တွေကဒီနိုင်ငံရဲ့အမည်ကိုအင်္ဂလိပ်လိုမြန်မာလိုခေါ်စေခြင်းခဲ့ပြီးမဲ့အမေရိကန်အစိုးရကနှစ်ပေါင်းများစွာဘာမာလို့သာခေါ်ဝေါ်သုံးနှုန်းခဲ့တာကိုလည်းထောက်ပြခဲ့ကြပါတယ်အထူးသဖြင့်ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုမြန်မာအစိုးရကလက်မခံပေမဲ့လို့ဒီကာယကံရှင်တွေကခေါ်စေခြင်းတဲ့အတိုင်းခေါ်ရဆိုရင်အစိုးရကတရားဝင်သုံးစွဲနေတဲ့နိုင်ငံအမည်ကိုလက်မခံတဲ့အကြောင်းရင်းကိုရှင်းပြဖို့မေးမြန်းရမှာတော့အမေရိကန်ရဲ့ရည်တည်ချက်အတိုင်းသုံးစွဲတာဖြစ်တဲ့အကြောင်းလဲအမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရသူအဲလစ်ဘတ်ထရူရိုကတုံ့ပြန်သွားခဲ့ပါတယ်ရှင်
။မန္တနာချမ်းပြပြသွားတာပါ။တောက်ကြနေနေတဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုနားဆင်နေကြတာပါရှင်။အခုတော့ NLD ကိုစလေလောင်းအနိုင်ရသွားတဲ့သတင်းပေးပို့ချက်ကိုဆက်လက်တင်ပြမှာပါ။ရှမ်းပြည်နယ်ရက်ဆောင်မြို့နယ်အမှတ်1မဲဆန္ဒနယ်ကအနိုင်ရသူအဖြစ် မူလကြေညာခံရသူပြည်ခိုင်ဖြိုးပါတီပြည်နယ်လွှတ်တော်ကိုယ်စားလှယ်ကို NLD ပါတီကိုယ်စားလှယ်လောင်းကမဲမတမာမှုနဲ့ကန့်ကွက်လွှာတင်သွင်းရမှာတပ်သေးခိုင်လုံတဲ့အတွက်ကန့်ကွက်သူ NLD ကိုယ်စားလှယ်လောင်းကိုအနိုင်ရကြောင်းမနေ့ကရွေးကောက်ပွဲကော်မရှင်ခုံရုံးကနေဆုံးဖြတ်ပေးလိုက်ပါပြီ။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကပြောပြမှာပါရှင်။
ဟုတ်ကဲ့ရစုံမျိုးနဲ့အမှတ်တည့်မဲဆန္ဒနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်နေရာအတွက်နိုင်ငံရေးပါတီ၈ပါတီကကိုယ်စားလှယ်လောင်းတွေဝင်ရောက်ရှင်ပြိုင်ခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲပြီးမဲဆင်းကြေညာရမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်လောင်းဦးအောင်ကျော်ညွန့်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုယ်စားလှယ်လောင်းဦးခိုင်ညီညီကျော်တဲ့မဲအရေးအတွက်စုစုပေါင်း1000ကျော်အသာနဲ့အနိုင်ရကြောင်းထုတ်ပြန်ခဲ့ပါတယ်။ရွေးကောက်ပွဲရလဒ်နဲ့ပတ်သက်ပြီး NLD လွှတ်တော်ကိုယ်စားလှယ်လောင်းကကန့်ကွက်လွှာတင်သွင်းရမှာဒီကနေ့ရွေးကောက်ပွဲကော်မရှင်ခုံရုံးကနောက်ဆုံးစစ်ဆေးကြားနာပြီးကန့်ကွက်သူကိုအနိုင်ပေးလိုက်ကြောင်းတောင်ကြီးခရိုင် NLD ပါတီဥက္ကဋ္ဌဦးတင်မောင်တိုးကအခုလိုပြောပါတယ်
။အဲနိုင်တော်ပါကဒါကျွန်တော်ကိုယ်စားလှယ်ကိုခိုင်ကြီးကျော်နိုင်တော်ပါပဲ။စစ်တပ်ရဲ့မဲယုံတွေမှာရပောင်180မပြည့်ပဲနဲ့မဲထည့်ခဲ့တဲ့တင်တန်းသားတွေက2000ကျော်ရှိနေတယ်လေ။အဲ့ဒါကိုကန့်ကွက်တာပါကျော်တော့ကန့်ကွက်တော့ကျွန်တော်တောင်ကြီးမျိုးမှာသူတို့ခုံရုံးဖွဲ့တာပေါ့နော်။ခုံရုံးဖွဲ့ပြီးတောင်ကြီးမှ3ရက်ဆက်စီပါပဲ။ဒီရသောဘတ်တူတန်းထဲမှာရှိတဲ့တင်တန်းလေးပေါ့နော်တင်တန်းလေးကတတ်မှုတွေနော်တင်တန်းဆေးရတွေဒီရသောမျိုးနယ်ကရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌပေါ့မျိုးနယ်တို့အခုဆက်စီတဲ့အခါမှာမဲထဲခွင့်မရှိတဲ့တတ်မတော်သားတွေတင်တန်းသားတွေကမဲလာထဲနဲ့ဆိုပေါ်လွင်တယ်လေဟုတ်ကဲ့အဲပေါ်လွင်တော့ကျွန်တော်မိပြီးတော့ကိုသူတို့ကနေပြီးတော့ဒီဆက်စီချက်ကိုသူတို့တင်လိုက်တာပေါ့နော်တင်လိုက်တော့ဒီနေ့ပဲဒီနေ့မနက်ပဲစုံတဲ့ဆက်ထားတာပါဟုတ်ကဲ့
ရွေးကောက်ပွဲကော်မရှင်ခုံရုံးဆုံးဖြတ်ပြီးတဲ့နောက် NLD ပါတီကဥခိုင်ညီကျော်ကိုပြည်နယ်လွှတ်တော်ကိုယ်စားလှယ်အဖြစ်သတ်မှတ်ပြီးမူလရွေးချယ်ခံရသူကိုပယ်ဖျက်ခဲ့ကြောင်းလည်းဆက်ပြောပါတယ
်ဥခိုင်ညီကျော်သူကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဖြစ်ပြီးတော့ပထမနိုင်လာတဲ့ဒီတိုက်ခိုင်ပါတီကဥအောင်ကျော်ညွန့်ကတော့ရှုံးသွားတာပေါ့နော်ဒါဒီရွေးချယ်ခံပြည်နယ်လွှတ်တော်ကိုယ်စားလှယ်အတွက်ကနေသူကအပယ်ခံရတော့ပေါ့ဟုတ်ကဲ့
ရွေးကောက်ပွဲကော်မရှင်ခုံရုံးဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဥခိုင်ညီကျော်ကလည်းအခုလိုအတည်ပြုပြောကြားပါတယ
်ဒီနေ့ကနောက်ဆုံးအပြီးအပြတ်အမိန့်ပါပဲဒီနေ့အမိန့်ချလိုက်ပြီဆိုတော့သူကဟိုဟာပေါ့သူရဲ့ဥပဒေကြောင့်အရာတော့ဟိုဘက်ကတော့ယူခံခွင့်တော့ရှိအောင်ပါပေါ့ဟိုဘက်ကသူကယူခံတက်မယ်မတက်ဘူးတော့ဒါကျွန်တော်မပြောတတ်သေးဘူးပေါ့နော်ကျွန်တော်ထင်တယ် UEC ကတော့ဒီ9ရက်တပတ်လောက်တော့အတွင်းကိုကျွန်တော်စီကိုအကြောင်းကြားစာပို့မယ်လို့အဲ့လိုယူဆလို့ရတာပေါ့
ရွေးကောက်ပွဲကော်မရှင်ခုံရုံးရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဥပဒေရေးရာအငင်းပွားမှုတစုံတရာရှိမှသာအယူခံခွင့်ရှိပြီးလက်ရှိဆုံးဖြတ်ချက်အပေါ်ဥပဒေရေးရာအရအငင်းပွားမှုမရှိရင်ရွေးကောက်ပွဲကော်မရှင်ကဥခိုင်ညီညီကျော်ကိုရက်ဆောင်မျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်အဖြစ်အတည်ပြုပွဲရှိနေပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲအပြီးမှာတရားမဲ့ပြုကျင့်မှုနဲ့ပတ်သက်ပြီးကန့်ကွက်လွှာတင်သွင်းတဲ့အမှု45မှုရှိရာမှာနှစ်မှုကိုပတ်လတ်လိုက်ပြီး43မှုကိုစစ်ဆေးနေပါတယ်။အရင်အစိုးရလက်ထက်ကတော့ခုံရုံးနှစ်ခုနဲ့ကြားနာစစ်ဆေးခဲ့ရတာအခုအခါမှာခုံရုံး၄ခုနဲ့စစ်ဆေးနေတာကြောင့်လက်ရှိစစ်ဆေးနေတဲ့အမှုတွေကိုဇွန်လအလောက်မှာပြီးပြတ်အောင်ဆောင်ရွက်နိုင်မယ်လို့ရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပါတယ
် NLD ပါတီဦးဆောင်မှုနဲ့ပြည်내တိုင်းဒေသကြီးတွေမှာဖွဲ့စည်းတာဝန်ယူလှုပ်ဆောင်နေတဲ့အစိုးရအဖွဲ့အသီးသီးရဲ့အခုချိန်ထိစွမ်းဆောင်မှုတွေပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုသဘောရပါသလဲ။သက်ဆိုင်ရာဒေသတွေရဲ့အစိုးရအဖွဲ့အသီးသီးအခုချိန်ထိလှုပ်ဆောင်ထားသမျှကိုကြည့်ရင်ရလတ်ကောင်းတွေထွက်လာဖို့အတွက်လမ်းကြောင်းမှန်ပေါ်ရောက်နေပြီလို့ယူဆပါသလား။ကိုနေထိုင်ရာဒေသအသီးသီးမှာတွေ့ကြုံရတာတွေအပေါ်အခြေခံပြီးအခုလာမယ့်စနေညတိုင်းရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။VOA ဖုန်းနံပါတ်က1-239-382-999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။ဒီကောင်းစဉ်နဲ့ပတ်သက်လို့လေ VOA Burmese News Facebook မှာသောတာရှင်တွေရဲ့သဘောထားအမြင်တွေကိုပါဝင်ပြီးတော့ရေးသားနိုင်ကြပါတယ်ရှင်။အခုဆက်လက်ပြီးတော့အခွန်ရှောင်သူတွေကိုဖော်ပြထားတဲ့ပနားမစင်းမှာမြန်မာလုပ်ငန်းရှင်တွေထပ်ပြီးပါဝင်နေတဲ့အကြောင်းကိုကြားရမှာပါ။ကမ္ဘာမှာအကြီးမားဆုံးလျှို့ဝှက်ချက်ပေါက်ကြားမှုကြီးတစ်ခုဖြစ်တဲ့ပနားမစာရွက်စာတမ်းများထဲမှာပါဝင်နေသူအခွန်တိန့်ဆောင်တဲ့မြန်မာလုပ်ငန်းရှင်တွေကိုစစ်ဆေးတင်ကြောင်းမြန်မာလုပ်ငန်းရှင်ကြီးတအုပ်ကလည်းပြောဆိုလိုက်ပါရတယ်။ ဒီစာရွက်စာရွက်တွေကနေနိုင်ငံတကာမှာအခွန်တင်းရှောင်နေတဲ့နိုင်ငံရေးခေါင်းဆောင်တွေလုပ်ငန်းရှင်ကြီးတွေအားကစားသမားတွေအမှုပညာရှင်တွေရဲ့ပြည်ပမှာရှိတဲ့ဗန်စင်းလှုပ်ဝက်ချက်တွေကိုစုံစမ်းပြီးထုတ်ဖော်ထားတာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းထပ်ပြီးထွက်ပေါ်လာတဲ့ပနားမာစာရွက်စာတမ်းတွေထဲမှာတော့ Ivan Ho မြန်မာကုမ္ပဏီအပါအဝင်ဦးခင်မောင် A ဦးတင်းမောင် A ဦးတင်မောင်ခင်ဦးဟိန်းထက်ကျော်အစရှိတဲ့လူပုတ်ကို16ဦးနဲ့အတူမြန်မာလုပ်ငန်းရှင်စုစုပေါင်း73တိကျမှာရှင်မြန်မာလုပ်ငန်းရှင်စုစုပေါင်း33ဦးပါဝင်နေပါတယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့အနှစ်20လောက်ကတည်းကနှစ်နှစ်ဆက်ဆက်ရှိတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတချို့ဟာပြည်ပမှာဗန်စင်းတွေဖွင့်ကုမ္ပဏီတွေထောင်ပြီးအခွန်တန်းဆောင်တဲ့နီလန်းကိုကျင့်သုံးလာခဲ့ကြောင်းစီးပွားရေးလုပ်ငန်းရှင်လည်းဖြစ် NLD စီးပွားရေးကော်မတီမှာတာဝန်ယူခဲ့သူလည်းဖြစ်တဲ့ဦးမင်းခင်က VOA ကိုပြောပါရယ်သက်ဆိုင်ရာနိုင်ငံတွေကဥပဒေအားနည်းချက်တွေကိုစီးပွားရေးလုပ်ငန်းရှင်တွေကအသုံးချပြီးကိုယ့်ရဲ့နိုင်ငံမှာပေးသင့်ပေးထိုက်တဲ့အခွန်တွေကိုမပေးတာငွေဖြူငွေမဲကစားတာစတာတွေကိုလောက်ကင်ကြတာဖြစ်တယ်လို့လည်းသူကဆိုပါတယ
်အကုန်လူထောင်ရင်းနဲ့ဖွင့်ပြီးတော့ခွန်ရှောင်းနေတာတွေကတကယ်တော့ကြာလာပြီခွန်ရှောင်းနေဆိုတဲ့သူကစက်ဆက်ရနိုင်ငံရေးဥပဒေရဟလာအခွန်ပေးရတဲ့စီမံတော့ပြီးတော့အခွန်ကိုတနည်းတပုံနဲ့မပေးအောင်လုပ်တာပေါ့အ
ဲ့တော့သူတို့ဒီလိုအခွန်ရှောင်တဲ့ကိစ္စမှာအနာဂတ်မှာလည်းဒီလိုတွေဖြစ်လာမယ်ဆိုရင်ပေါ့နော်တိုင်းပြည်အတွက်ဘယ်လောက်ထိညံ့မှုတွေရှိလဲရှင
်အဲ့ဒါကဟိုဘယ်လောက်ဟာဒီလိုတွေအခြေအနေရှိတယ်လေဘယ်လောက်လုံးလုံးတယ်ဒီလုပ်တွေပေါ်နေဒီကတည်းကဆက်ရနိုင်ငံတွေအခွန်ဘယ်လောက်ဆောင်နေဆောင်ဖက်လဲရတဲ့ဟိုက်လေးဆိုပုံမှန်မှုတောင်ဥမာဒီကုမ္ပဏီတစ်ခုကဟိုဘရစ်ပါရလည်းမတော်ပြီးဟိုမှတ်ဖို့တင်လိုက်ဘာလို့လဲဒီနိုင်ငံကကွန်မြူနီနဲ့ဗမာပြည်လာရင်းနေနေတယ်ဆိုတော့အဲ့ဒီကွန်မြူနီတိုင်းရှင်ကတကယ်တော့ဗမာပြည်မှာရှိတယ်ဆိုရင်နော်ဒီဘက်မှာဗမာပြည်ထဲမှာလုပ်တဲ့လူတွေအခွန်ပေးရမြို့ပစံကနိုင်ငံကွန်မြူနီလာပြီးရင်းနေနေတယ်တူတောင်းဆိုတော့ဒီတက်ဆက်နိုင်ငံအနေနဲ့ပြန်ဆက်သွားတယ်အဲ့ဒါကအဲ့ဒီနိုင်ငံကလည်းတခြားနောက်ထပ်ကွန်မြူနီတစ်ခုတခြားကနိုင်ငံတွေမှာထူထောင်ပြီးတော့အဲ့ဒီတခိုင်ကြီးရအဆွေကြောင်းသွားမယ်။အဲတော့ဘလောက်ရင်းနေနေလဲဘလောက်အလားအလုပ်ရင်းနေလဲကလေးသူတဲ့ပုံမှာနေမှုတည်တယ်။သူတော့နင်းနေများတော့ကာရရှင်နိုင်ငံကလည်းမျက်နှာလာပဲ
။အဲ့တော့ဒီလိုနီးလန်းတွေမဖြစ်အောင်တက်ဆာရပေါ့နော်အစိုးရတွေပဲဖြစ်ဖြစ်ဟန်တာလို့ရောရနိုင်တဲ့နီးတွေရှိလားရှင
်။အဲ့ဒါကတော့တကယ်တမ်းလောက်ရောဖြစ်တယ်ကိုယ်နိုင်ငံလေးကပေါ်ပေါ်လာရင်တော့ကိုယ်နိုင်ငံလေးကလူငယ်ရှိသူသူတို့ဒီနေ့မှာကူဖြစ်ပြီလေနိုင်ငံရေးမလို့ရဲ့လို့ဆန္ဒမပေးပါရှင်မပါလာတယ်အဲ့လိုခွန်ဆောင်နေနေလေးတုံးနေတာဒီလိုဘယ်လိုရလဲခုနကကိုယ်လက်ခံရှိပြီဆိုပြီးအလုံးဟိုဟိုရာဒီကနေထွက်သွားရသူတွေရှိလာတယ်ဆစ်ဆေးလာတယ်ရှိလာတယ်ပြားကပေါ်လာရင်တော့ရရန်အပြည့်ရှိရှိဆိုတော့ပတ်ဖက်ရာပုံစံဒီကိုစစ်စစ်လို့ရတယ်။အဲကဘောကဥရိကြောင့်ရတရားဝင်နေလေ။လုံရရခေါင်းဒိတာခါနေတယ်တရားဝင်နေစာလေးပါနေတယ်။ဆိုစစ်စစ်လို့ပေါ်လာမယ
်။အန်ကဲရဲ့အမြင်မှာဒီကုမ္ပဏီတွေကိုစစ်ဆေးတင်တယ်လို့ရောအမြင်ရှိလားဘလို့အန်ကဲဘက်ကသဘောထားရှိမလဲရှင
်။တကယ်တော့စစ်ဆေးတင်တာပေါ့။စုံစမ်းတင်တာပေါ့။သူတို့ကပမာဏငန်သာလုံလန်းရှင်နေပတ်တယ်။အဲ့ဒါသူတို့မှလုပ်ငန်းတွေရှိတယ်။နိုင်ငံများမှာသူတို့နဲ့ဆက်နွယ်တဲ့ကုမ္ပဏီတွေဖွင့်ထားတယ်ရှိတယ်။အဲ့ဒါနဲ့သက်ဆိုင်တဲ့ဟိုဥယျာဉ်တွေရှိတယ်လေ။ပြည်ထောင်စုတွေရှိတယ်။ဒီမှာနိုင်ငံသားတွေကသက်ဆိုင်ရာဘူပန်ကိုတူမပြီးအကြောင်းမကြားပဲနဲ့နိုင်ငံများမှာငွေကြေးမဖွင့်ရအောင်ဖွင့်နိုင်ရင်ကြောင်းကြားမယ်။စသဖြင့်ဥယျာဉ်ပြည်ထောင်စုရှိတယ်လေ။အဲ့ဒါမျိုးဆိုရင်ဥယျာဉ်နဲ့ညီဆွနိုင်တာပေါ့။အဲ့တော့စုံစမ်းတာစစ်ဆေးတာတော့ဒီကတော့လုတ်ကိုလုတ်ဆိုတာ
ပဲပနားမစီးရင်တွေထဲမှာပါဝင်နေတဲ့မြန်မာလုပ်ငန်းရှင်တွေကိုမြန်မာနိုင်ငံရဲ့နိုင်ငံသားသုံးငွေစီမံခန့်ခွဲမှုဥပဒေပုံမှ15ပြဋ္ဌာန်းချက်နဲ့အညီစစ်ဆေးနိုင်တယ်လို့လည်းဦးမင်းခင်ကပြောသွားပါတယ်ရှင်VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်ရှမ်းပြည်နယ်မြောက်ပိုင်းကစစ်ဘေးရှောင်ဒုက္ခသည်တွေကိုထောက်ပံ့ကူညီဖို့ဒ တအန်းအမှုပညာရှင်တွေကြီးမှုကျင်းပတဲ့ရန်ပုံငွေဂီတဖျော်ဖြေပွဲကိုမနေ့ညကရန်ကုန်မြို့ MCC ခန့်မမှာကျင်းပခဲ့ပါတယ်။တရင်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ကပြောပြမှာပါရှင်။
ကြာသာပရိညာကရန်ကုန်မြို့ MCC ခန်းမမှာကျင်းပခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ဘေးသင့်ပြည်သူတွေအတွက်ရန်မုံငွေရှာဖွေရေးဂီတပွဲကတေဂီတာတန်နေဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကတအန်းအမှုပညာရှင်တွေကြီးမှုကျင်းပပြီးမြန်မာနိုင်ငံအရရက်ကတအန်းလူငယ်အဖွဲ့တွေပူးပေါင်းပါဝင်ခဲ့ကြတာဖြစ်ပါတယ်။ဒီဂီတဖျော်ဖြေပွဲမှာရန်ကုန်တိုင်းဒေသကြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနဝန်ကြီးဦးနိုင်ငံလင်းကတရအဖွဲ့မိန့်ခွန်ပြောကြားပေးခဲ့ပါတယ်။မင်းညားကကျင်းပပြီးစီးခဲ့တဲ့ဒီရံမုံငွေရှာဖွေရေးဂီတဖျော်ဖြေပွဲကိုပေးသက်800ကျော်တက်ရောက်ခဲ့ကြပြီးရံမုံငွေ7,400ကျော်ရရှိခဲ့တယ်လို့ဒီပွဲကိုစီစဉ်သူမိုင်းနိုင်ဦးက VOE ကိုပြောပါတယ်
ကျွန်တော်တခြားမြောက်ဒေသမှာတပ်ပေါ်တွေတောက်လျှောက်ဖြစ်တယ်ပြည်သူလူထုတွေတောက်လျှောက်တော့ဆက်ထွက်ပြေးသိမ်းရှောင်နေရတဲ့အခြေအနေမျိုးတွေဖြစ်တဲ့အခါကျကျွန်တော်ဒီပြည်သူလူထုတွေကိုထောက်ပံ့ကူညီနိုင်ဖို့အတွက်ကိုကျွန်တော်ကလက်ဆောင်ရသိဖြစ်တာပေါ့နော်400ကျော်ကျော်လောက်တော့ရတာပေါ့အခုလက်တော့နောက်နက်ဖြန်တို့တပက်ခါတို့အဲ့လိုမျိုးဖုတ်ဆက်ဖို့အဲ့လိုမျိုးဟာတွေတော့ရှိပါသေးတယ်စင်ဆက်မှုမှာကဘာလို့ရှိတယ်ဆိုဒီနိုင်ငံကျော်အဖိုးရှင်တွေ kind to the mekla တို့စီတလင်တို့ heli တို့နောက်အပိုင်းမှာကလည်းဒီကျွန်တော်တို့တန်းအဖိုးရှင်ပေါ့နော်ဘလောင်အဖိုးရှင်တွေလည်းဒီငင်းချင်းနဲ့ပတ်သက်တဲ့ခြင်းတွေဒုက္ခတွေတဲ့ပတ်သက်တဲ့ခြင်းတွေဆိုတာရှိတယ်နောက်ပြန်မှာကျွန်တော်ကဒီရခိုင်အစိုးတော်တွေလည်းဖိတ်ပြီးတော့တခြင်းတွေဆိုတာပြတာတော့ရှိတာပေါ့နော်ပြီးလို့ရှိရင်အကာတို့အဲ့လိုမျိုးတွေတိုင်းတာအကာတွေလည်းဖိတ်တာမပအုပ်တို့ဘာလို့ပါတာပေါ့အဲ့လိုမျိုးအစီအစဉ်တွေပြင်ဆင်ထားတာရှိတယ
်ဂီတဖျော်ဖြေပွဲမတိုင်ခင်ဒါရိုက်တာမိုင်းအိုက်နွေရိုက်ကူးတဲ့ကျွဲချောင်းသားလေးဇာတ်ကားကိုပြသခဲ့ပြီးရန်ကုန်တအန်းလူငယ်မောင်မယ်တွေရဲ့ဖက်ရှင်နဲ့ရိုးရအကာတင်ဆက်မှုမန္တလေးတအန်းလူငယ်တွေရဲ့ရိုးရအကာနဲ့တိုင်းအကာတင်ဆက်မှုနန်ခမ်းမြို့နယ်တအန်းလူငယ်အဖွဲ့ရဲ့တအန်းရိုးရာမင်္ဂလာအိုးစီကြီးအကတွေနဲ့ဖျော်ဖြေတင်ဆက်ခဲ့ပါတယ်။တအန်းတိုင်းသားတွေနဲ့ဆိုင်တဲ့သတင်းတွေကိုအဓိကထားဖော်ပြနေတဲ့လာရှုံမြို့အခြေစိုက်မာနဂါဂျာနယ်ရဲ့အက်ဒီတာတဦးလည်းဖြစ်တဲ့မိုင်းနိုင်ဦးကရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တိုးပွားလာနေတဲ့စစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေကိုအခုလိုပြောပြခဲ့ပါတယ်။
ဒီ AB လာကိုအထီးမှာတော့ကျွန်တော်ကတက္ကသိုလ်တွေကအာ1132ဦးရှိတယ်ဒါပေမဲ့တောက်လျှောက်ဒီအာတရက်နေ့နေ့ရက်နေ့၃ရက်နေ့သက်သက်ဒီခုနှစ်ရှိရက်ဆွဲဟာမျိုးတွေတောက်လျှောက်တိုက်ပွဲတွေဖြစ်တယ်တောက်ပဲစီဘောနောက်အဲ့ဘက်ကနာခံဘက်မှာလည်း1500တွေအကုန်လုံးပြန်ဖြစ်လာတဲ့ခါကျတော့အကုန်လုံးကတော့1000ဝန်းကျင်လောက်တော့အခြေအနေရှိတော့ပေါ့အဲ့မှာကအဓိကလိုအပ်တာကဒီအစနဲ့ရိတ်ခါမှာကတော်တော်လေးအေးကြီးတယ်နောက်တစ်ပြတ်ချက်မှာကျတော့ဒီနေရာထိုင်ထင်းပေါ့နေရတာပြူရတာတဲတွေကလည်းမိုးတီးတွေချွေကြတာတို့ပြူတာတို့အဲ့လိုမျိုးအခြေအနေတွေရှိတယ်မိုးတွေနဲ့ရောက်တဲ့ခါကျတော့အကာမလုံတာတို့ဟိုအကာမလုံတာတို့အမိုးမလုံတာတို့အဲ့ဒါတွေကြုံတွေ့နေရတာနောက်ပြောရမယ်ဆိုတော့ကလေးလေးတွေကအများကြီးဖြစ်သွားတယ်ပေါ့ကလေးလေးတွေကတို့အပ်တဲ့ဟိုကျောင်းအတုံးလေးလေးတွေကျောင်းစာအုပ်စာရစာရစာရလေးတွေဒီကလေးတွေတော့ဒါတွေကအရေးကြီးလို့အပ်တဲ့အခြေအနေမျိုးတွေလည်းကျောင်းလည်းဖွင့်တော့မဲ့အခြေအနေမျိုးတွေလည်းဖြစ်တာပေါ့
ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာ RCSS SSC ရှမ်းပြည်နယ်တောင်ပိုင်းတပ်ဖွဲ့ TNLA တအန်းပလောင်တပ်ဖွဲ့နဲ့မြမတပ်မတော်တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နန်ခမ်းမြို့နယ်ကြောင်မဲမြို့နယ်တို့ကထောင်ထဲချီတဲ့ဒေသခံကြေးရွာသားတွေဟာစစ်ဘေးလွတ်ရာကြောင်မဲမြို့တိဘောမြို့နဲ့နန်းခမ်းမြို့တွေပေါ်ကိုထွက်ပြေးခိုလုံနေရတာဖြစ်ပါတယ်။ရှမ်းမြောက်ဒေသကဒီစစ်ပြေးဒုက္ခသည်တွေအတွက်ကုလသမဂ္ဂနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအပြင်ရှမ်းနိုင်ငံရေးပါတီတွေနဲ့လက်နက်ကိုင်အဖွဲ့တွေကလည်းအကူအညီပေးတာတွေရှိခဲ့ပါတယ်
။ကိုရဲကောင်ပြောပြသွားတာပါရှင်။မကြာခင်မှာတော့ခြေထောက်မှာအဖြစ်များတဲ့ယောဂအကြောင်းပြောပြမယ်။ကျန်းမာရေးကဏ္ဍနဲ့အတူတိုင်းရင်းသတင်းလွှာကိုနားဆင်ရမှာပါရှင်။ VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။
ဒီအစီအစဉ်ကိုည9:00အစီအစဉ်ပြပြချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့တောက်ကြနေနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ24 kHz 11239လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။
ကျွန်တော်တို့ဗမာပြည်မှာတော့ဒါနေရာအနှံ့ပြားမှာဖြစ်နေတဲ့ယောဂါလို့ဆိုရမှာပေါ့ဗျာ။ဒါဆေးရုံနေမှာရောအပြင်မှာဖြစ်ပြီးတော့ဆေးရုံရောက်လာတာရောဖြစ်နေဖြစ်တဲ့
။ဒါကတော့မြန်မာနိုင်ငံမှာခြေထောက်မှာအဖြစ်များတဲ့ယောဂါအကြောင်းပြောပြမယ်ကျန်းမာရေးကဏ္ဍမှာသောရရှင်တွေအပြည့်အစုံကိုနားဆင်ရမှာပါ။ဒါအပြင်တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ဖို့ရှိပါတယ်။အခုတော့ American 3အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင်။
ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
break the ice
ဖြစ်ပါတယ်စာလုံးပေါင်းက b r e a k break ကဒီနေရာမှာ verb ကရိယာဖြစ်သုံးထားပြီးချိုးတာဖြစ်တာကိုဆိုလိုပါတယ် th the ice ice the ice ကရေခဲလို့အဓိပ္ပာယ်ရတော့ squid ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရေခဲကိုချိုးတာဖြစ်တာပေါ့ဒီနေ့တော့ရေခဲတုံးကြီးပျော်သွားရလေအောင်လှုပ်တာဆိုရင်လည်းမှားမယ်မထင်ပါဘူး idiom ဆိုတဲ့ the white day ကတော့လူတွေအချင်းချင်းထိတွေ့ဆက်ဆံရမှာအစပိုင်းခက်စင်းစင်းဖြစ်နေတဲ့အတွေ့အတ္တိအစ်ဖြစ်နေတဲ့အခြေအနေကိုနှွေးထွေးသွားအောင်ခင်ခင်မင်မင်နဲ့ပျော်ရဲဆိုရဲနောက်လာပြောင်းလာရီလာမောလာအခြေအနေဖြစ်ရလေအောင်လှုပ်တာဖြစ်ပါတယ်အဲ့ဒီလိုဖြစ်လာအောင်လေအများဖြစ်ကတော့စတွေ့ကြရင်ကြံဝန်းကန်းဖြစ်နေရကရည်စရာမောစရာပြောပြီးခင်မင်မှုရှိလာအောင်ပြုလုပ်လို့ရှိကြပါတယ်။အလားတူပါပဲအခမ်းအနားတစ်ခုမှာမိကွန်းပြောရတော့မယ်ဆိုရင်ပထမဦးဆုံးကုတ်ပရိသတ်နဲ့ရင်းနှီးမှုရလေအောင်အရှွမ်းဖောက်ပြောဖို့မိကွန်းကိုအပြောလေးချင်းပေးသူတွေကအကြံပေးလို့ရှိကြပါတယ်။ဒီလိုလိုချင်အဖြစ်ကုတ်ပရိသတ်ကနေသာထိုင်သာရှိလာပြီးကိုပြောမယ့်အကြောင်းအရာကိုစိတ်ဝင်စားလာကြမှာဖြစ်ပါတယ်။ကျမတို့မြန်မာမှာအနည်းဆက်ဆုံးအသုံးကတော့အလပတလပပြောတာမျိုးပေါ့ရှင်ဒီလိုရင်းနှီးလာအောင်နှွေးထွေးလာအောင်လုပ်တာကို idiom အသုံးရ break the ice ရလို့ရည်ညွှန်းသုံးပါတယ် noun noun အဖြစ်ကတော့ ice breaker ရလို့ခေါ်ပါတယ် break the ice နဲ့ပတ်သက်ပြီး George Ruby ရဲ့ဥပမာကတော့
Tom was very nervous as he stood in front of the crowd to give his speech so he broke the ice with a jokeand had the audience laughing
Tom nga megun pyo bu lu au ji shi yat de kha ma tait ko sait pu ni da da ba me tu ga prita ne yin ni aw yi sia sa pyo lite do prita le tbo ja yin ni ja de li lu di be ya ba de u ma ko naw ta kha na sin ji ja ya aw
Tom was very nervous as he stood in front of the crowd to give his speechSo he broke the ice with a joke and had the audience laughing.
လူတွေအချင်းချင်းထိတွေ့ဆက်ဆံရမှာအစပိုင်းခက်စင်းစင်းဖြစ်နေတဲ့အတွေ့အစ်တီအစ်ဆက်ဖြစ်နေတဲ့အခြေအနေကိုနှွေးထွေးသွားအောင်ခင်ခင်မင်မင်နဲ့ပြောရဲဆိုရဲနောက်လာပြောင်းလာရီလာမောလာအခြေအနေဖြစ်ရလေအောင်လုပ်တာကို idiom အသုံးရဘယ်လိုပြောမလဲ
Break the ice
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လလတန်တင်ဆက်နေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်တင်ဆက်နေပါတယ် Asia Set 7 Jodu ကနေဖန်ယူနားဆင်နိုင်ကြပါတယ်ရှင်ကျမတို့မနေ့ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 11239လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kilohertz 4433ညတို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကျမတို့ကျမရေးကဏ္ဍကိုတင်ဆက်မှာပါ။ဒီတစ်ပတ်ကျမရေးကဏ္ဍမှာခြေထောက်သွေးပြန်ကျော်ပိတ်ယောဂအကြောင်းတင်ပြထားပါတယ်။ခြေထောက်မှာအများစုဖြစ်တဲ့အတွင်းပိုင်းသွေးပြန်ကျော်ကြီးများပိတ်တဲ့ယောဂဟာမြန်မာနိုင်ငံအနှံ့အပြားမှာဖြစ်နေတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဒီသွေးပြန်ကျော်ပိတ်ယောဂဘာကြောင့်ဖြစ်ရပြီးတော့ဘလို့လူတွေမှာအဖြစ်များတယ်နောက်ဆက်တွဲအသက်အန္တရာယ်မထိခိုက်အောင်ဘလို့ကြိုတင်သိနိုင်ကုသကာကွယ်နိုင်တယ်လဲဒီအကြောင်းတွေကိုတော့နှလုံးခွဲစိတ်အထူးကူဆရာဝန်ကြီးနှလုံးနဲ့သွေးကျော်ယောဂခွဲစိတ်ကုဌာနအငိမ့်စားပမောခဌာနမှဒေါက်တာခင်မောင်အေးကိုကိုဝင်းမင်းမေးမြန်းတင်ပြထားပါတယ်ဒီစီစဉ်ကိုကျမတို့ကြာသာပတေးနေ့ညနေပိုင်းအစီအစဉ်နဲ့တောက်ကြနေ့မနက်ပိုင်းမှာထုတ်လွှင့်နေပါတယ်ရှင်အခုဒီကျမကြီးကဏ္ဍကိုဆက်လက်နားဆင်နိုင်ပါပြီ
โอเคပမခဒေါက်တာခင်မောင်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီနှလုံးယောဂါတွေအဖြစ်များနေတဲ့နေရာမှာကျွန်တော်ဒီနှလုံးအရေးပေါ်ဖြစ်တာပေါ့နော်အထူးသဖြင့်တော့ဒီနှလုံးသွေးကြောနဲ့ပတ်သက်တဲ့နှီးစက်တဲ့အရေးပေါ်ဖြစ်တာတွေကိုကျွန်တော်တို့ပြောပြီးတဲ့အခါမှာဒီခြေထောက်မှာဒီသွေးကြောတွေရုတ်တရက်ပိတ်သွားခြင်းအဲ့ဒီယောဂါဆရာကြီးမြန်မာနိုင်ငံမှာဖြစ်တာများလား
ဒီသွေးကြောဌာနမှာလုပ်တဲ့ဆရာဝန်တွေရောနေရီရွာတွေမှာသူ့တုံနေရာတွေမှာရုတ်တရက်ခြေထောက်အီးဆက်နာပြီးတော့ရောက်လာတာနေရာလည်းမကြာခဏဆိုသူတွေ့နေရတယ်ဆိုတော့သွေးကြောတွေဒီပြေသွားတာကမကြာခဏရှားတယ်လို့လည်းမဆိုနိုင်ပဲတွေ့နေရတဲ့ယောဂါတခုဖြစ်တယ်လို့ပြောရမှာပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဘယ်လိုဖြစ်ရလဲဆရာဒီယောဂ
ါဒီပြေကျွန်တော်ဒီကျော်ပိတ်သွားတယ်ဆိုတာကတော့စအမှာတော့ကျွန်တော်နှလုံးမှာပဲနှလုံးမှာဥမာနှလုံးကြက်သားကြီးပြစီးသွားတဲ့အခါမှာအတွင်းနေရာဒီမှာသွေးခဲလာတတ်ပါလေအဲ့ဒီသွေးခဲနေရာပြုတ်ထွက်သွားပြီးတော့ကျွန်တော်ပေါင်ရင်းမှာတော့ပိတ်တာမျိုးဖြစ်တဲ့နောက်အဆုတ်ရှင်မပေါင်းတာလေမပတ်ပြီးတော့ဒီမကောင်းတဲ့ဒီမှာဆိုလို့ရှိရင်နှလုံးကအကုန်မမှန်တော့ပဲတဲ့အီးရီကလဲပြီးခဲသွားတာမျိုးတွေဖြစ်တတ်တယ်။နောက်ဒီမှာလည်းမှာဆိုလို့ရှိရင်တော့မကြာခဏတွေ့နေရတဲ့ပြဿနာကတော့နှိမ့်နေခြင်းပေါ့။ခြေထောက်တွေကိုငင်းငင်းသာသာနဲ့ပြီးတာတော့ကောင်းပါတယ်။အညောင်းညာပြီးဘူး။ဒါပေမဲ့အခုခင်းသားလာတာအပူထုတ်တာ။ပုံကြမ်းမှာခနှောင်းနဲ့တက်ပြီးသားပြီးတော့နောက်တော့လွတ်လိုက်တော့ဒီမှာတကယ်ပူလို့အေးလို့ဖြစ်သွားပြီးတော့နေလို့ကောင်းနေဆိုပြီးတော့အဲ့ဒီရလာဘူးပူထုတ်တာအိမ်မင်းမလည်းလုတ်တတ်တယ်အဲ့ဒါအင်မတန်မှကြောက်ရွံ့ကောင်းပါလေကျွန်တော်ပြင်းစင်းကမှပြီးတော့အတွင်းနိုင်ငံလေးကြီးကဆောမွတ်နေပေမဲ့လည်းအသက်ကြီးလာတယ်ပေါ့ဗျာအဲ့ဒီကကြလို့ရှင်တော့ပြီးတော့အတွင်းနိုင်ငံကြီးကမာကျွတ်ကျွတ်ဖြစ်ပြီးတော့အစီဘတ်တီနဲ့ပိတ်တယ်အဲ့လိုနေရာကြီးမှာသွားနင်းလိုက်လို့အထက်မှာအကြောင်းလေးဖြစ်သွားပြီဆိုလို့ရှင်အဲ့မှာပြီးခဲတော့တာပါပဲသွေးကြောတွေကအင်တန်ရေးကြီးပါလေအမှတော့ခြေထောက်တစ်ခုလုံးကိုကျွန်တော်အောက်ဆီဂျင်ပို့ပေးနေတာပါ။ဟိုအရေးကြီးတဲ့ဆက်သွယ်ရေးလမ်းမကြီးဘူးလို့တံပိုးရှိတဲ့အရာတစ်ခုဖြစ်ပါတယ်။အဲ့ဒီအားကြောင့်မလို့အဲ့ဒီနေရာဒီမှာသွေးကြောတွေပြုတ်ထွက်သွားပြီဆိုလို့ရှိရင်အသွေးကြောတွေပိတ်သွားမယ်။အဲ့လိုပိတ်သွားတဲ့အခါမှာလူရဆေးရုံကိုရောက်လာတယ်တတ်ပါတယ်။
ဟုတ်ကဲ့ဆရာ။အခုလိုဒီဆေးရုံကိုရောက်လာဖို့အတွက်ဆိုရင်လက္ခဏာတွေကိုသေသေချာချာသိဖို့လိုတာပါဆရာနော်။အဲ့တော့ဘလို့လက္ခဏာတွေပေါ်လာလို့ရှိရင်ဒီဆေးရုံမဖြစ်မနေပေါ့နော်။လာပြတယ်လေ
။လူတယောက်ကရုတ်တက်ကြီးကျွန်တော်ဒီအရန်နာကြိုက်နာလာတယ်အားနဲ့ကြောက်အောင်ပေါင်းအော်နေရတယ်နောက်ကျွန်တော်အေးသွားတယ်ပုံစံမှာသွေးကုန်လုံးဆန်းကြည့်ရမရတော့ဘူးနောက်ပြီးတော့ကျွန်တော်ကအယောင်ပြောင်းသွားတယ်ဆိုလို့ရှိရင်တော့အမြန်ဆုံးသက်ဆိုင်ရာဆေးရုံကိုတွားဖို့လိုပါလိမ့်မယ
်ဟုတ်ကဲ့ခုသမှုအပိုင်ရောဘယ်လိုရှိလဲဆရာကြီ
းအဲ့လိုလူနာတွေရုတ်တက်ရောက်လာပြီဆိုလို့ရှိရင်တော့ကျွန်တော်တို့မြန်မာနိုင်ငံမှာတော့တော်တော်များများကျွန်တော်တို့နှလုံးနဲ့သွေးကြောဌာနကိုရောက်လာတယ်ကျွန်တော်တို့ကြည့်လိုက်လို့ရှိရင်တော့အဲ့ဒီလက္ခဏာတွေတွေ့ပြီးကျွန်တော်ဒေါပလာခေါ်တဲ့ဆက်နဲ့အတန်လိုင်းနဲ့ပေါ့လေဖမ်းပြီးတော့သွေးကုန်လုံးအတန်လိုင်းအတန်ဒီလဲမကြားတော့ဘူး။နောက်ခြေထောက်လည်းအေးပြီးနောက်ဒီမှာလည်းနှလုံးရောဂါအခန်းကြီးလည်းရှိထားတယ်။ဆိုလို့ရှိရင်တော့အများဆုံးသွေးကျဲစီးကိုပေးရပါတယ်။နောက်သွေးမကျဲစီးပေါ့ဗျာ heparin လို့ဆေးမျိုးတွေပေးလို့ရပါတယ်။အဲ့တော့ပိတ်ဆို့လာတာလူဟာတိုးတက်မှုအဲ့ဒါတွေပေးတဲ့ကြားထဲကလည်းမရှိတာဘူးဆိုလို့ရှိရင်တော့အများဆုံးခွဲစီရပါတယ်။ကိုယ်စီတယ်မှာတော့ဒီသွေးကြောကိုယ်စီကုတာမှုနဲ့ကြည့်မယ်ဆိုရင်တော့အကြည့်ကျတဲ့ကိုယ်စီကုတာမှုတော့သူကဘယ်လိုဆိုရင်ပေါင်ရင်းကနေပြီးတော့
ပေါက်ပြီးရကမှာပိုက်အစီယူဒီကြောတောက်ဆောက်ကိုထိုးတက်လိုက်လို့ရှင်ချင်းမျက်စီကြီးရောက်သွားတယ်အဲ့ဒီလိုသွားပြီးအဲ့ဒီဘောလုံးလေးကိုဖောင်းအောင်လုပ်ပြီးတော့သွေးခဲတွေကိုဆွဲထုတ်လိုက်တယ်လို့ဆိုလို့ရှင်ကျွန်တော်ဒီဆုံးရှုံးရမယ့်ဟာကိုကာကွယ်နိုင်ငယ်ပေါ့ဗျာ
ဟုတ်ကဲ့အဲ့တော့ဒီညမှာဖြစ်လာမှာကုသတာထက်ဆက်လို့ရှင်ကာကွယ်တာကကောင်းတယ်ဆိုတော့ဘလို့လူမျိုးစားတွေကအခုလိုယောဂဖြစ်ဖို့အတွက်အန်ဒီရရှိနေပြီးတော့သူတို့အနေနဲ့ဒီကြိုတင်ကာကွယ်ရေးတွေလုပ်တင်လဲ
သူကလည်းခက်ကလည်းမြန်မာနိုင်ငံမှာလည်းတိုးတက်လာပြီးဖြစ်တဲ့အတွက်ကြောင့်နှလုံးယောဂရှိတဲ့လူအဆုတ်ရှင်မကောင်းတဲ့လူတွေဟာအဲကိုခေါ်တဲ့စက်နဲ့စမ်းတက်ပြီးတော့သွေးကဲရှိလားမရှိလားဆိုတာကိုကျွန်တော်သိနိုင်တယ်အဲ့ဒီသွေးကဲရှိနေပြီဆိုရင်အဲ့သွေးကအချိန်မီပြုတ်ပြတ်နိုင်တယ်ဆိုတာလည်းမျှော်လင့်ထားရမှာပေါ့ဗျာနောက်အဲ့ဒီသွေးကဲကိုပြောအောင်သွေးမခဲစည်းတွေနဲ့ဖြောပြီးပြစ်ချဲအပြင်လည်းအခုလိုပြုတ်ပြတ်ပြီးပိတ်ဆို့တာကိုကာကွယ်နိုင်တယ်တော့အနိတ်ပေါင်ရင်းကိုခြေပလောင်းနဲ့တက်နင်းပြီးအပူထုတ်တာကိုတော့လုံးဝမလုပ်တဲ့မျိုးကိုကျွန်တော်တို့ပြောရမယ်။နောက်တစ်ခုကအခုအစားအသောက်တွေမှာလည်းအစီကိုစားတာများလာလို့ရှိရင်ဒီသွေးကြောတွေကိုအချိန်မီသူကပျက်စီးနေတဲ့အတွက်ကြောင့်အဲ့ဒါတွေလည်းရှော့စားဖို့။နောက်ကိုယ်လက်ကျန်းမာရေးတွေလှုပ်ရှားမှုတွေလုပ်ပေးမယ်။ဒီချိန်ထဲမှာပဲခုနကကျွန်တော်ပြောခဲ့တဲ့နှလုံးရောဂါအခမ်းရှိထားတဲ့လူတွေမှာဒီဓာမျိုးတွေဖြစ်လာနိုင်တယ်ဆိုတဲ့အဒီစိကရှိနေမယ်ဆိုလို့ချင်းဒီလိုဒီလိုဖြစ်လာရင်ဒီလိုဒီလိုအများဆုံးသွားပါလို့ပြောထားခြင်းအပြင်လည်းဆောက်ဒီပါဒီမဲပြာပုတ်ပြီးဖြတ်ပြရတယ်အများကြီးကာကွယ်နိုင်မယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့နောက်တစ်ခါဒီစီချိုနဲ့နောက်ဆစ်လေးတောက်တဲ့သူတွေဝရတဲ့သူတွေရော
အာဒါလည်းသိရေးကြည့်ပါတယ်စီချိုယောဂအတိကဖြစ်စီတာတော့တွေးကြောတွေကိုဖြစ်ပါတယ်တွေးကြောတွေမှာစီချိုယောဂဖြစ်တဲ့သူတွေကအစီတများတဲ့ပုံများတယ်တွေးကြောယောဂရှိတဲ့လူတွေရဲ့ဒီတော့အတွင်းနိုင်ငံတွေမှာဆိုလို့ရှိရင်သူများတွေရေပို့ပြီးတော့ပျက်စီးလွယ်တယ်နှလုံးအထူးကြက်မှတ်ခန်းနေမှာရောက်ရှိနေတဲ့လူတွေရဲ့60နဲ့85ရာခိုင်နှုန်းဟာစီတိုယောဂါရှိတဲ့လူတွေဖြစ်ပါတယ်ခင်ဗျာဒါကြောင့်မလို့စီတိုယောဂါဖြစ်ပြီးဆိုတာနဲ့သူ့ရဲ့သွေးကြောတွေကိုမှန်မှန်လေးဆစ်ဆစ်ပေးရမယ်သွေးကုန်လုံးတွေကိုကောင်းဝင်လာကျွန်တော်ကအေးလာလမ်းလျှောက်လိုက်ရင်ကျောက်တွေပါဒီနည်းနည်းနာလာလားအမအဝေးမလျှောက်နိုင်ဘူးလားလျှောက်လိုက်ရင်နည်းနည်းနာနာပြီးပြီးမှလျှောက်လို့ရလားအဲ့ဒါဆိုရင်သူသွေးကြောတွေကသိပ်မကောင်းဘူးနောက်အဝလွန်တဲ့လူတွေကတော့တချို့ဝပဲမဲ့လို့လေအစီသိပ်မများတဲ့လူတွေရှိတယ်သွေးထဲမှာဒါပေမဲ့တော်တော်များများတော့ဒီဝတဲ့လူမှာသွေးကြောတွေပျက်စီးမှုကတော့ပိုများတယ်ဆိုတာကိုဒီတပီးတာပဲအဲ့ဒါကိုယူဆရမယ်နောက်ကျတာတွေဆစ်လိုက်ပေါ့ဗျာဆစ်လိုက်ကတော့အဆိုးဆုံးပါပဲခင်ဗျာဒီရဲတောက်တဲ့လူတို့ဆစ်လိုက်တောက်တဲ့လူတွေရဲ့သွေးကြောကတာမန်လူတွေကျဲသွေးကြောတဲ့အများကြီးဆိုးရတာပျက်စီးနေတယ်ဆိုတော့အထောက်အထားကြီးကျွန်တော်အများကြီးရရှိပါတယ်။ဒါမှမဟုတ်ဆေးရီရှော့တော့ပါမတက်နိုင်တန်းနိုင်ပြတ်ပြစ်ပါအရင်မတော့ပါနဲ့အစီရှော့စားကြပါကိုယ်လက်လှူစားမှုလုပ်ပါဒါမှမဟုတ်သွေးလက်ပတ်မှုကအမှန်တောင်းပြီးတော့နေပါလိမ့်မယ်ဆိုပြီးတော့ကျွန်တော်ပြောလို့ပြတာရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
။ဒါကတော့ကိုဝင်းမင်းရဲ့နှလုံးသွေးကြောပိတ်ယောဂနဲ့ပတ်သက်ပြီးတော့ကျန်းမာရေးကဏ္ဍမှာတင်ဆက်ခဲ့တာပါရှင်။အခုတော့နေကြာဒီနေဆက်မှာရှိတဲ့သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်မှာပါရှင
်။ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကနန်းဟွန်ပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်ဖားကန့်ကျောက်စိမ့်မော်ဖက်မှာမြမတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ရှမ်းပြည်တပ်မတော်နဲ့တအန်းပလောင်တပ်ဖွဲ့တို့တိုက်ပွဲတွေကြောင့်နမ်ခမ်းမြို့နယ်ဟိုပန့်ကျေးရွာမိရှုဖျက်ဆီးခံရတယ်ဆိုတာနဲ့ကချင်ပြည်နယ်ဟူကောင်းချိုင်ဝမ်းဒေသဖက်မှာတော့ဒေသခံတောင်တူတွေနဲ့ယူဆနာကုမ္ပဏီတို့အငင်းပွားမှုအခြေအနေအကြောင်းတွေကိုကြားကြရမှာပါ။
ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါကချင်ပြည်နယ်ဖက်ကန့်ကျောက်စိမ့်မော်ဖက်မှာမြမတက်မတော်နဲ့ကချင်လူလက်ရေးတက်မတော် KNA ကြားတင်းမာမှုတွေပြန်လည်ဖြစ်ပွားလာပြီးတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပါတယ်မေလ10ရက်နေ့အတွင်းနှစ်ကြိမ်ထက်မနည်းတိုက်ပွဲဖြစ်ခဲ့သလို KNA တက်မဟာနဲ့လက်အောက်တရင်6နေမြေနမ်ကြံချောင်းဖျားဘက်မှာပြင်းထန်ခဲ့တယ်လို့ဖက်ကန့်မျိုးခံတူဦးကပြောပါတယ် ဒါအပြင်မော်ဝမ်းရက်ကွက်နဲ့ဆိုင်းတောင်ရေကင်းစခန်းမှာဘုံပေါက်ကွဲခဲ့လို့ဖက်ကန်ဒီတာခန်တွေစိုးရင်ကြောက်လန့်နေရတယ်လို့ဒီတာခန်တွေကပြောပါတယ်တိုက်ပွဲဆက်လက်ဖြစ်ပွားနေလို့အစိုးရတပ်ဖက်ကတိုက်လေရင်၃လမှာကိုဒီတာခန်တွေစိုးရင်နေကြပါတယ် KNO နဲ့ဖြစ်ပွားတဲ့တိုက်ပွဲမှာအစိုးရတပ်မတော်ဘက်ကစကခခွင့်နဲ့တပ်ဖွဲ့များနဲ့ရှမ်းနီပြည်သူစစ်စုပေါင်းတပ်ဖွဲ့တို့ပူးပေါင်းပါဝင်တိုက်ခိုက်နေပြီးနှစ်ဖက်ထိခိုက်မှုများပြားနေပေမဲ့တရေဝင်အတီးပြုချက်မရရှိသေးပါဘူး
ရှမ်းပြည်မြောက်ပိုင်းမှာရှမ်းပြည်တပ်မတော် RCSS SSC နဲ့တောင်ပလောင်မြို့သားလူမျိုးရေးတပ်မတော် TNL တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နမ်ခမ်းမြို့နယ်ဟိုပောင်ကျေးရွာတစ်ခုလုံးမီးရှို့ဖျက်ဆီးခံခဲ့ရပါတယ်။မေလ6ရက်နေ့ကဖြစ်ပွားခဲ့တဲ့မီးလောင်မှုမှာပလောင်တပ်ဖွဲ့လက်ချက်လို့တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ရှမ်းလူမျိုးအဖွဲ့အစည်းတွေကဆွတ်ဆွဲပြောဆိုနေတယ်လို့ TNL ရဲ့အနေနဲ့ကတော့ RCSS ကို6ခုတိုက်ပေးနေတဲ့မြန်မာတပ်မတော်လက်နက်ကြီးတန်ကြောင်မီးလောင်ကျွမ်းခဲ့တယ်လို့ခြေပပြောဆိုပါတယ်။ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နမ်ခမ်းမြို့နယ်နဲ့ကြောက်မဲမြို့နယ်တွင်ကဒေသခံထောင်ကျော်နေရက်ကနေထွက်ပြေးသိမ်းရှောင်နေရပါတယ်။အခုလိုဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ဖို့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSC ရှမ်းပြည်ပူးပေါင်းဆောင်ရွက်ရေးကော်မတီ SSJAC တို့ကမေလ7ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်
။ရခိုင်ပြည်နယ်မှာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေမှာအရက်သားတွေကိုပေါ်တာဆွဲတာတွေနဲ့လူသားဒိုင်းကာတွေအသုံးပြုနေတဲ့အတွက်ဂျနီဗာသဘောတူညီချက်ကိုချိုးဖောက်ရာရောက်တယ်လို့ပြီးခဲ့တဲ့ April 24ရက်နေ့ရက်စွဲနဲ့ ALP ကကြေညာချက်ထုတ်ပြန်ခဲ့တဲ့အပေါ်တရားစွဲဆိုထားတာပါ။အဲ့ဒီကြေညာချက်ထုတ်ပြီးတဲ့နောက်မှာ ALP ကခိုင်မျိုးထွန်းအပါဝင်တာဝန်ရှိသူတွေကိုရခိုင်ပြည်နယ်နယ်စပ်ရဲရဝန်ကြီးဗိုလ်မှူးကြီးထိန်လင်းကခေါ်ယူတွေ့ဆုံခဲ့ပြီးကြေညာချက်မှာပါတဲ့အထောက်အထားတွေမခိုင်လုံရင်တရားစွဲဆိုမယ်လို့ပြောဆိုခဲ့ပါတယ် ALP ဘက်ကလည်းဗီဒီယိုမှတ်တမ်းတွေအပါဝင်အထောက်အထားတွေကိုဗိုလ်မှူးကြီးထိန်လင်းကိုပေးထားပေမဲ့တစုံတရာတုံ့ပြန်တာမျိုးမရှိဘူးလို့ ALP ခေါင်းဆောင်တူဦးဖြစ်တဲ့ဒေါ်စောမြရာဇာလင်းကပြောပါတယ်
မွန်ပြည်နယ်ရေးမြို့နယ်တောင်ပိုင်းနဲ့တနင်္သာရီတိုင်းဒေသကြီးရေဖြူမြို့နယ်တွေမှာလှုပ်ရှားနေတဲ့မွန်ချမ်းဦးဆောင်တဲ့တပြအဖွဲ့ဟာမေလ6ရက်နေ့ကတနင်္သာရီတိုင်းဒေသကြီးကမွန်ချောင်းကျေးရွာဘုံကြီးကျောင်းဝန်းမှာခလရာနှစ်ရှစ်တုံညထန်လက်နက်ဆက်နယ်လက်နက်အဖွဲ့ဝင်18ဦးတို့လက်နက်အနံခဲ့ပါတယ်ပြီးခဲ့တဲ့ April 29ရက်နေ့ကမွန်ချမ်းတို့ကိုစစ်လေအဖွဲ့နဲ့ခလရာနှစ်ရှစ်တုံညတို့အကြားညှိနှိုင်းမှုအပြီးလက်နက်ချခဲ့ကြတာပါတမ်တော်ကနေနိုင်မွန်ချမ်းတို့အဖွဲ့ကိုရေဖြူမြုပ်နဲ့ကမွန်းရွာဒေတာမှာဌာနေပြည်သူစစ်အတွင်လက်နဲ့တပ်ဆင်အခြေချခွင့်ပြုဖို့ကြောက်မိုင်းထောင်ကြောက်ထုတ်လုပ်ခွင့်ပေးဖို့ဖမ်းဆီးရေးယူခံထားရတဲ့တပ်ဖွဲ့ဝင်တွေကိုပြန်လည်လွတ်ပေးဖို့တောင်းဆိုခဲ့တယ်လို့ဒေတာခန္တန်ကတော့တပါးကမိန့်တော်မူပါတယ်တမ်တော်အနေနဲ့ဒေတာအတွင်လူထုကိုအနှောက်အယှက်ပေးနေပြီးတပြပုံစံလှုပ်ရှားနေတဲ့နိုင်မွန်ချမ်းတို့အဖွဲ့ကိုတရားဝင်အခြေချခွင့်ပေးတာဟာတရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကိုအကျိုးရုပ်စေတယ်လို့မွန်နိုင်ငံရေးလှစ်လာသူတွေကတုံ့တက်နေကြပါတယ်
ပဲခူးတိုင်းဒေသကြီးကြောက်ကြီးမြို့နယ် KNU ထိန်းချုပ်ရာနေမြင့်အတွင်ဘောကထရေအလျက်စစ်စီမံကိန်းလှုပ်ဆောင်ဖို့အတွက် KNU ကရင်အမျိုးသားအစည်းအရုံးတာဝန်ရှိသူတွေ၊နော်ဝေးပညာရှင်အဖွဲ့တွေကနေစီမံကိန်းလုပ်မဲ့ဒေသကဒေသခံတွေနဲ့မေလ9ရက်နေ့မှာတွေ့ဆုံညှိနှိုင်းခဲ့ပါတယ်။စီမံကိန်းပြုလုပ်မဲ့ဒေသကိုလေးလာမှုတစ်ခုသာခွင့်ပြုထားပြီးဒေသခံခွင့်ပြုချက်မရဘဲစီမံကိန်းကိုလှုပ်ဆောင်ခွင့်မပြုဘူးလို့ကြောက်ကြီးဒေသဖွံ့ဖြိုးရေးစောင့်ကြည့်လေးလာရေးအဖွဲ့ကနော်တပိတာကပြောပါတယ်အဲ့ဒီစီမံကိန်းအတွက်စမ်းသပ်မှုလုပ်ဖို့ KNU ဘဟုစီးပွားရေးကော်မတီဥက္ကဋ္ဌစောတာဒိုမူးနဲ့ရခိုင်အစိုးရလက်စစ်စွမ်းအားစီမံကိန်းဦးစီးဌာနကညွှန်ကြားရေးမူချုပ်ဦးဆန်းအေရိုနဲ့ဖေဖော်ဝါရီလကနေပြည်တော်မှာ MOU လက်မှတ်ထိုးထားပေမဲ့လည်းဒေသခံဘက်ကသဘောတူညီချက်မရှိဘူးလို့သိရပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်ဟူးကောင်းချိုင်ဝမ်းဒေသဖက်မှာတော့မေလ3ပိုင်းမှာယူစနတ်ကုမ္ပဏီကနေဒေသခံတွေရဲ့ရခင်းတွေကိုပိုင်နဲ့မကျူးကျော်ရဆိုပြီးဝင်ရောက်တားဆီးလာတဲ့အတွက်တောင်တူတွေနဲ့ပြည်တနာဖြစ်ခဲ့ပါတယ်။ဒေသခံတွေနဲ့ကုမ္ပဏီတွေအကြားအငင်းပွားမှုအခြေအနေတွေနဲ့ပတ်သက်ပြီးစံမျက်စုစည်းချက်ကိုနုပန်ကနေအခုလိုတင်ဆက်ထားပါတယ်
။ကချင်ပြည်နယ်ဖက်ကတ်မြို့နယ်ဟူးကောင်းချိုင်ဝမ်းဒေသဘက်မှာရှိတဲ့နောင်မြေကျေးရွာအုပ်စုလေယာမြေတွေမှာယူစနတ်ကုမ္ပဏီကနေမေလပထမအပတ်မှာဆက်ရန်ရရွေနဲ့တကွာဝင်ရောက်လာတဲ့အတွက်ဒေသခံတောင်သူတွေနဲ့ရုံရင်ဆန်ခတ်ဖြစ်မဲ့အခြေအနေရှိခဲ့တယ်လို့နောင်မီကျေးရွာတောင်သူခေါင်းဆောင်ဖြစ်တဲ့ဦးဆိုင်အောင်ကအခုလိုရှင်းပြပါတယ်
2006မှာတို့ဝင်လာတဲ့ပုံစံမျိုးနဲ့လည်းဒီရင်မှာလည်းအဲ့လိုပဲဝင်လာသေးတာတို့အင်းအားတင်ရ80ကျော်လောက်နဲ့ Bedford disease producer disease ရေဆွဲကကူးစီးနဲ့ဟိုလူတင်ကနေတွေ ပါလေသူလူရင်းအားများအားဖြင့်တောင်သူတွေတစ်ခုရောက်ကိုသူကယူဆိုင်နဲ့တရားတောင်သူတွေလူခံခေါ်တယ်160ရှိတာကိုအဲ့တောင်သူဘက်ကလူတွေပြန်ခေါ်ပြီးတော့ပြန်လာခဲ့တာတောင်သူဘက်ကလူရင်းအားတရားလာတာနဲ့အစလို့လက်ပြန်တောက်ပြီးတော့ပြန်ထည့်သွားတော့အဲ့မျိုးသဘောမျိုးရှိတယ်
တောင်သူတွေနဲ့ယူစနာကုမ္ပဏီကြားမှာဒီလိုပြဿနာတွေဖြစ်လာတဲ့အတွက်မိလ9ရက်နေ့ကဖကတ်မြို့နယ်မြင်းစင်းဦးစီးမှုနဲ့ဌာနဆိုင်ရာကတွားရောက်ညှိနှိုင်းခဲ့ပေမဲ့ပြည်လည်မှုမရရှိခဲ့ပါဘူးခုကောင်ထိုင်ဝမ်ဒေသမှာရှိတဲ့လေယာမြေအသိမ်းခံတောင်သူတွေကတော့အရင်လိုနေရာဖယ်ပေးတော့မှာမဟုတ်ပဲရှေ့တိုးဆက်လုပ်ဖို့သာရှိတဲ့အကြောင်းကိုဦးဆန်းအောင်ကပြောပါတယ
်အခုကျွန်တော်တို့ကဆက်လုပ်နေမှာမဲလို့လေယာမြေမကတောင်ရဆိုင်ချင်းတွေထောင်းတင်းတာဆိုင်ချင်းတွေတိုင်းခါလာတဲ့နေရာတွေမှာလည်းဆက်လက်ပြီးတော့ကျွန်တော်တို့ဝင်လုပ်သွားမယ်လို့
လက်ရှိလေယာမြေတိမ့်ပိုက်မှုတွေနဲ့ပတ်သက်ပြီးအစိုးရတစ်အနေနဲ့ဖြည့်ရှင်းပေးနိုင်ဖို့မျှော်လင့်ကြောင်းတောင်သူတွေနဲ့ဖက်စီထားတဲ့ကချင်လူမှုအဖွဲ့အစည်းမွန်ဂျင်းရတ်တန် MRJ ရဲ့ဖူကောင်ထိုင်ဝမ်ဒေတာတာဝန်ခံဦးလိရှိအောင်လက်ကပြောပါလေ
ကျွန်တော်တို့အခုတက်လာတဲ့သူရတိတွေနဲ့သူတို့ရဲ့တောင်းဆိုချက်တွေဒီကနေ့တောင်းဆိုချက်ကရည်ဒီမှာဆုံးဖြတ်တဲ့လူဆောင်တဲ့လူတွေကိုချရဲ
ကချင်ပြည်နယ်အတွင်းတနိုင်းဟူကောင်းဒေသမှာဖြစ်ပွားခဲ့တဲ့ယူစနာကုမ္ပဏီနဲ့ဒေသခံတောင်သူတို့ရဲ့ယူစနာကုမ္ပဏီနဲ့ဒေသခံတောင်သူတို့ရဲ့အငင်းပွားဖွဲ့ညင်ရပြဿနာကိုဖြေရှင်းပေးဖို့ဒေသခံ8000ကျော်ကနေလက်မှတ်ရေးထိုးပြီးနိုင်ငံတော်သမ္မတထံတောင်းဆိုခဲ့ပါတယ်
ဆက်လက်ပြီးတော့ကချင်ပြည်နယ်အတွင်းမှာတနင်္ဂနွေနေ့ကစတင်ပြီး၃ရက်ဆက်တိုက်နေရအနံ့ဘုံးပတ်ကွဲမှုတွေဖြစ်ပွားခဲ့ပြီးမြမတ်တက်မတော်နဲ့ GIO ကချင်လွတ်လပ်ရေးအဖွဲ့တို့အကြမ်းမှာလည်းတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒီလိုဖြစ်ပွားနေတဲ့စစ်ရေးတင်းမာမှုတွေကြောင့်တိရခိုင်ရသားတွေအတက်လုံခြုံမှုကင်းမဲ့နေတယ်လို့လဲဆိုပါတယ်။ဒီအကြောင်းကိုအာမီကနေစူးစီးထားပြီးနိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်။
ကချင်ပြည်နယ်ဖန်ကားမြို့နယ်အတွင်းမှာမြမတမတော်နဲ့ KIU တို့ကြားတိုက်ပွဲတွေတကြောပြန်ဖြစ်ပွားလာနေတယ်လို့ KIA သတင်းပြန်ကြားရေးဖွဲ့ဒုပမူကြီးအင်ဖန်နိုဘူကအခုလိုပြောပါတယ်
အကန်ဆန်တောင်းနာမလည်းတိုက်ပွဲဖြစ်တယ်လို့ကြားတယ်။နောက်ကျွန်တော်တို့တက်ရင်6တက်ခန်းနာတော့မလည်းတိုက်ပွဲတွေဖြစ်တယ်လို့ကြားပါတယ်။ကတ္တံပဲမလည်းဒီစကခခုနှစ်ကတော့အခုတက်တဲ့ပြောင်းလဲရှိမယ်လို့ကျွန်တော်တို့ကဒီမှာလို့ကြားပါတယ်။ဆိုတော့ဒီတက်မတော်လဲသူတို့တက်တယ်အပြောင်းလဲရှိတဲ့ခါတိုင်းမှာအခုလိုမျိုးတိုက်ပွဲတွေဖြစ်တဲ့သူကသုံးလမ်းစဉ်လာတယ်လို့ဖြစ်လာတာ
။မေလ9ရက်နေ့ကနေမေလ10ရက်နေ့အထိဖန်ကားမြို့နယ်လုံငင်းကျေးရွာနောက်ဆန်းကျေးရွာတဲ့ဘက်မှာ KIU တပ်ဖွဲ့တွေနဲ့မြန်မာတပ်မတော်စကကခခုနှစ်လောက်ခံတပ်တွေနဲ့တိုက်ပွဲဖြစ်ပွားနေတာဖြစ်ပြီးလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေလည်းရှိနေပါတယ်။ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေအတွက်လုံခြုံမှုမရှိဘူးလို့ဖကဒေသခံသူဖြစ်တဲ့ဦးလက်တောင်ကပြောပါတယ
်။မြေတပေါ်တော့ငါရအစိုးရအကွမ်းလားကော
တိုက်ပွဲဖြစ်တဲ့အတွက်ကျွန်တော်တို့ဒေသခံတွေအတွက်ကတော့ကြားသာနဲ့တင်အရန်ကိုခက်ခဲစေတယ်လေ။လုတ်ကင်စားတော့တဲ့အပိုင်းမှာရောပေါ့ကျွန်တော်တို့တွေကတော့တဲ့မှာစိုက်ပျိုးလုတ်ကင်စားတတ်လူတွေလေ။အဲ့ဒီတော့လမ်းမဆိုရင်လည်းဗမာတွေတွေ့တွေ့လို့ကိုမရဘူးတွေ့တဲ့နဲ့ဖမ်းတယ်ရိုက်တယ်လင်းတို့က KIA တွေဆိုပြီးတော့နှိပ်စက်တာတွေလည်းရှိတယ်နောက်ပြီးဖမ်းပြီးလမ်းပြခိုင်းတဲ့ကိစ္စတွေအဲ့ဒါမျိုးတွေလည်းရှိနေတယ်ဆိုပြီးကချင်ပါတာနဲ့ပြောဆိုခဲ့တာပါဖားကားမြို့နယ်တွင်မေလ၈ရက်နေ့မနေ့ပိုင်းနဲ့နေ့လယ်ပိုင်းတွေမှာလည်းဘုံပေါက်ကွဲမှုတွေဖြစ်ပေါ်ခဲ့တယ်လို့ဥလဆောင်ကဆက်ပြောပါတယ်
ကြံပြနေလို့အဲ့မုံချုံကလည်းနားမတူတော့ပဲ
ဘုံပောက်ကွဲမှုတွေတော့ဖြစ်နေတယ်အခုဘုံပောက်ကွဲတဲ့ဆိုတာနေရာအများကြီးလို့ပြောလို့ရတယ်ဆက်ဝိုင်းကြီးနားမှာလည်းပေါက်တယ်ကြောက်စင်းယုံနားမှာလည်းပေါက်တယ်စိုင်းတောင်ဘက်ဖားကဘက်မှာအလုံးဘက်ပောက်ကွဲတန်တွေကြားနေရတယ်ဆိုပြီးကချင်ပါတာနဲ့ပြောဆိုသွားတာပါဧပြီလဇန်နဝါရီကလည်း KIA ဌာနချုပ်အနီး KIA တပ်မဟာငါလောက်ခံတိုက်ရင်းနေနဲ့မြမတပ်မတော်တို့ရမ်းမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်
အခုဆက်လက်ပြီးသတင်းချင်းချုပ်ကိုနားဆင်ရမှာပါရှင်
။ကချင်ပြည်နယ်ဖက်ကံကြောက်စိမ့်မော်ဘက်မှာမြမတက်မတော်နဲ့ကချင်လူလိုက်ရေးတက်မတော် KNE ကြားတင်းမာမှုတွေပြန်လည်ဖြစ်ပွားလာပြီးတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်
။ဒေါက်တာရှင်မြတ်အခုနားဆင်နေခဲ့ကြတာကတော့ PNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါ။ကျမကနန်းဟွန်ပါရှင်။
တိုင်းရင်သတင်းလောအစီအစဉ်ကိုနားဆင်ကြရပါရှင်။ VOA မြန်မာပိုင်းရဲ့တောက်ကြနေနေတဲ့ခင်အစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။ကျမတို့အစီအစဉ်တွေကိုအင်တာနက်ကနေတိုက်ရိုက်နားဆင်မယ်ဆိုရင်တော့လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင
်။ American အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ။
ဗီယက်နမ်ဘလော့ဂါနှစ်ဦးဖြစ်ကြတဲ့ငွယင်ဟိုဘင်နဲ့သူ့ရဲ့မိတ်ဆွေငွယင်သီမင်သူတို့ကိုမတ်လ26ရက်နေ့ကပြည်မှုဆိုင်ရာဥပဒေပုံမှန်258အရနိုင်ငံတော်ရဲ့အကျိုးစီးပွားကိုထိခိုက်နစ်နာစေခြင်းအလို့ငါလွတ်လပ်မှုနဲ့ဒီမိုကရေစီဆိုင်ရာအခွင့်အရေးတွေကိုအလွယ်သုံးစားပြုမှုနဲ့ဗီယက်နမ်တရားရုံးတစ်ခုကထောင်ဒဏ်စီရင်ချက်ချခဲ့ပါတယ်။အမ်ဘာဆမ်လို့လည်းလူသိများတဲ့ငွယင်ဟိုဘင်ကိုထောင်ဒဏ်5နှစ်နဲ့ငွယင်သီမင်သူကိုတော့ထောင်ဒဏ်3နှစ်ချမှတ်ခဲ့တာဖြစ်ပြီးသူတို့ကို2014ခုနှစ်မေလကတည်းကဖမ်းဆီးချုပ်နှောင်ထားခဲ့တာပါ။ငွေရင်ဟိုပင်ဟာရဲရရှိဟောင်းတဦးလည်းဖြစ်ပါတီဝင်တဦးလည်းဖြစ်ပြီး2009ခုနှစ်ကလေးကစလို့သူရဲ့ Embassy Blog မှာ BNN နိုင်ငံရဲ့နိုင်ငံရေးလူမှုရေးစီးပွားရေးနဲ့ယဉ်ကျေးမှုထုံးတမ်းဆိုင်ရာစောင်းပါတွေတုံ့တက်ဝေဖန်ချက်တွေကိုရေးသားခဲ့တာပါ BNN ဆိုင်ရာ American တန်ယုံရဲ့မတ်လ23ရက်နေ့ထုတ်ပြန်ကြေညာချက်မှာ BNN အာဏာပိုင်တွေကိုတိုင်ပြဋ္ဌာန်းထားတဲ့ရာဇဝတ်ပြစ်မှုဆိုင်ရာဥပဒေတွေကိုတုံ့ပြန်အခုလိုပြည်သူတွေရဲ့အခွင့်အရေးဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုငြိမ်းချမ်းစွာအသုံးပြုနေကြတဲ့ဘလော့ဂါတွေကိုထောင်ဒဏ်စီရင်ချက်ချမှတ်ခဲ့တာဟာစိုးရိမ်စရာကောင်းတယ်လို့ဖော်ပြထားပါတယ်။ဒီစီရင်ချက်တွေဟာ BNN နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့လွတ်လပ်စွာပုံနှိပ်ထုတ်ဝေခွင့်ဆိုင်ရာအခွင့်အရေးတွေတခါ BNN နိုင်ငံကသဘောတူထားပြီးဖြစ်တဲ့နိုင်ငံတကာပြည်ညင်စာချုပ်ပါအချက်တွေဖြစ်တဲ့အရက်သားနဲ့နိုင်ငံရေးဆိုင်ရာအခွင့်အရေးတွေနဲ့တခြားနိုင်ငံတကာဂရိကဝတ်တွေနဲ့လည်းရှေ့နောက်မညီညွတ်ပဲဖြစ်နေပါတယ်BNN အစိုးရအနေနဲ့အခုဖမ်းဆီးထားတဲ့ဘလော့ဂါနှစ်ဦးကိုသာမကယုံကြည်ချက်ကြောင့်အကျဉ်းချခံနေကြရတဲ့တခြားသူတွေကိုလည်းချွင်းချက်မရှိပြန်လွတ်ပေးဖို့နဲ့ BNN ပြည်သူအလုံးအနေနဲ့တစုံတရာအပြစ်ပေးခံရမှာကိုထိတ်လန့်ကြောက်ရွံ့မနေရဘဲသူတို့ရဲ့အတွေးအမြင်တွေကိုထုတ်ဖော်ပြောဆိုခွင့်ပြုဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းထားပါတယ်ရှင
်။ BNN အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
နားဆင်ခဲ့ရတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာပေါ်မဟုတ်ကြောင်းထပ်မံအသိပေးပါစေရှင်။ကျမတို့ VOA မြန်မာပိုင်းကတင်ဆက်နေတဲ့သတင်းနဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့သွားရရှင်နေဝေဖန်အကြံပေးမယ်ဆိုရင်ပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။တောက်ကြနေနေတဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။မနန္ဒချမ်းကပြောပြမှာပ
ါ။ကျန်းသာပရေးနေ့ကလန်ဒန်မှာကျင်းပတဲ့ကျင့်ပျက်ခြားစားမှုတိုက်ဖျက်ရေးနိုင်ငံတကာညီလာခံဟာဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတို့အနေနဲ့သူတို့ရဲ့ကိုယ်ပိုင်မူဝါဒတွေဖွံ့ဖြိုးဆဲတိုင်းပြည်တွေကဖောက်ပြန်တဲ့နိုင်ငံရေးသမားတွေခိုးဝှက်ထားတဲ့ဒေါ်လာတန်ထောင်ပေါင်းများစွာကိုဖုံးကွယ်ရမှာပတ်သက်နေတဲ့အခန်းကဏ္ဍတွေကိုပြန်လည်သုံးသပ်ရမယ့်အချိန်ဖြစ်ခဲ့ပါတယ်။ထိပ်သီးညီလာခံမှာတော့အာဖရိကတိုက်ကစစ်ဗိုလ်ချုပ်ကြီးတွေအုပ်ချုပ်သူတွေနဲ့ဖောက်ပြန်တဲ့အာဏာရှင်တွေပေါ်ပြစ်တင်မဲ့စားတိုင်းပြည်တွေရဲ့ကြွယ်ဝမှုတွေကိုခိုးဝှက်ပြီးရရှိထားတာတွေအပေါ်မှာအကျိုးအမြတ်ခံစားနေကြတဲ့ဗန်လုပ်ငန်းတွေအင်ချမ်းမြေပွဲစားတွေရှိရာချမ်းသာတဲ့တိုင်းပြည်တွေကိုပို့ပြီးတော့အာရုံစိုက်ခဲ့ကြတာပါ။ခိုးဝှက်ထားတဲ့ဒေါ်လာတန်ထောင်ပေါင်းများစွာကိုမဖွင့်ဖြိုးတဲ့အရက်ဒေသတွေမှာပညာရေးနဲ့လန္ဒရာဆောက်လုပ်ဖို့လိုနေရာမျိုးမှာအသုံးပြုနိုင်ပေမဲ့အမေရိကန်ပါဝင်နိုင်ငံတကာဘဏ်တွေမှာတိတ်တဆိတ်သိမ်းဆည်းထားကြတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုသွားခဲ့ပါတယ်။ယာရုကရနာခံလိုက်ရတဲ့ဘရာဇီးသမ္မတဒဲမာယူဆက်ဖ်ဟာသူမပေါ်တင်ထားတဲ့ဆွဲချက်တွေကိုပြန်လည်တိုက်ပွဲဝင်သွားဖို့တန်ဋိဌာန်ချထားတယ်လို့ပြောလိုက်ပါတယ်။သမ္မတဒဲမာယူဆက်ဖ်ကဘဏ္ဍာရေးဥပဒေတွေကိုချိုးဖောက်ခဲ့တဲ့ဆိုတဲ့ဆွဲချက်တွေနဲ့တရားရုံးတင်စစ်ဆေးမဲ့အဆိုကိုအထက်လွတ်တော်မှမနေ့ကမဲခွဲဆုံးဖြတ်အတည်ပြုလိုက်ပြီးသူဟာယာရုကနေယာယီဖယ်ရှားခံလိုက်ရတာဖြစ်ပါတယ်။သမ္မတအိမ်တော်မှာငိုကြွေးနေတဲ့အစိုးရဝန်ကြီးတွေနဲ့အတူသူ့အတွက်နောက်ဆုံးဖြစ်နိုင်တဲ့သမ္မတမိန့်ခွန်းကိုပြောကြားခဲ့ရမှာတော့သူ့အနေနဲ့ဘာမှမှားယွင်းလှုံ့ဆော်ထားတာမရှိဘူးလို့ခုခံပြောကြားခဲ့ပြီးသူ့ကိုယာရုကဖြုတ်ချလိုက်တာဟာအာဏာသိမ်းဖို့ကြိုးပမ်းမှုလို့ယုံကြည်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာ1981ခုနှစ်ကပါကစ္စတန်ကိုတွန်းလှန်တိုက်ခိုက်ပြီးလွတ်လပ်ရေးရခဲ့တဲ့စစ်ပွဲအတွင်းပြစ်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံထားရတဲ့ဘင်္ဂလားဒေ့ရှ်အစ္စလာမ်နိုင်ငံရေးပါတီခေါင်းဆောင်ကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကကွပ်မျက်လိုက်ပြီးတဲ့နောက်ပါကစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားတင်းမာမှုတွေတိုးလာပြီးသက်ဆိုင်ရာတာအမတ်တွေကိုဆင့်ခေါ်ခဲ့ကြပါတယ်။ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးဌာနကထိတ်တန့်ဘင်္ဂလားဒေ့ရှ်တန်တမန်ကိုအစ္စလာမာဘတ်မြို့ကိုဆင့်ခေါ်လိုက်ပြီးတော့မော်တာရာမန်နီဇမီကိုကွပ်မျက်လိုက်တာကိုပြစ်တင်ရှုတ်ချဖို့တခဲနဲ့ထောက်ခံထားတဲ့ပါလီမန်ဆုံးဖြတ်ချက်ကိုပေးအပ်ခဲ့ပါတယ်။
မနနာချန်ကသတင်းချင်းချုပ်ကိုပြပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ဒေါက်ခင်မျိုးသက်ဖြစ်ပါတယ်အင်ဂျင်နီယာကတော့ John Elson ပါရှင်တောက်ကြနေနေခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်သရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.